Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မတ်လ3ရက်အင်္ဂါနေ့ညပိုင်း9:30အထိအစီအစဉ်တွေကို line to meter 24 25 30 51နဲ့ line လာမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနန်းလာပါဒီကနေ့အစီအစဉ်မျိုးဖြစ်တာဝန်ယူသွားမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးမှာပါပြီးခဲ့တဲ့ဘက်ကခရမလင်နန်းတော်နာအလုတ်ကြံခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ဘိုရစ်နင်းဆော့ဖ်ရဲ့ရုပ်အလံကိုအင်္ဂါနေ့မှာရုရှားပြည်သူတွေကာရောဝပြုနေကြပါတယ်အီရန်နဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအစ္စရေးကအပြင်းထန်ကန့်ကွက်နေတဲ့ကြားကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့အီရန်နိုင်ငံခြားရေးဝန်ကြီးတို့ဟာဆွစ်ဇာလန်မှာဆွေးနွေးမှုတွေပြုလုပ်နေကြပါတယ်မြန်မာနိုင်ငံမှာတော့ဒီနှစ်ထဲချင်းပါဖို့ပြင်နေတဲ့ရွေးကောက်ပွဲအတွက် EU နဲ့အမေရိကန်ပါဝင်နိုင်ငံကြီး6နိုင်ငံကအကူအညီတွေပေးနေကြောင်းကြေညာခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနားလည
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာလူအခွင့်အရေးနဲ့ပတ်သက်လို့နောက်ပြန်သွားနေတယ်လို့ပြောဆိုနေကြချိန်မှာပဲမြို့ဆောင်ဥပဒေမူကြမ်းလေးခုနဲ့ပတ်သက်လို့လူအခွင့်အရေးအဖွဲ့တွေရဲ့ဝေဖန်မှုတွေထွက်ပေါ်လာပါတယ်
They violate international law in a range of different ways. And what's really disturbing about this is that they appear
to... လူခွင့်ရေးအဖွဲ့အစည်း Amnesty International ရဲ့ပြောခွင့်ရသူပါရှင်အသေးစိတ်ကိုမကြခင်တင်ပြပေးမှာပါ။ဒါအပြင်ဘကိုရိုင်းလေဗရန်မြို့မှာအမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့အစာငတ်ခံဆန္ဒပြနေကြတဲ့ကျောင်းသားတပိတ်နောက်ဆုံးရသတင်းပြန်လည်တင်ပြချက်မတိမငြိမ်ဖြစ်နေတဲ့ကိုကန့်ဒီတာကကလေးငယ်တွေအတွက်ကာကွယ်ဆေးထိုးဆေးတိုက်လုပ်ငန်းတွေကိုကုလသမဂ္ဂကလေးငယ်များရမုံဝင်အဖွဲ့ကပြန်လည်စတင်လို့တဲ့သတင်းနဲ့ကိုကန့်ဆစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ထိပ်တန်ရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
ပြီးခဲ့တဲ့သတင်းပတ်တုန်းကခရမလင်နန်းတော်နာမှာတနက်နေ့ပြစ်တက်တာခံခဲ့ရသူရုရှားဆွေအကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိတဲ့အတိုက်ခံခေါင်းဆောင်ဘိုရစ်နမ်ဆော့ဖ်ကိုရုရှားပြည်သူတွေကအင်္ဂါနေ့မှာလည်းလာရောက်ဂါရဝပြုနေကြပါတယ်။မော်စကိုမြို့နယ်ကအန်ဒရေးဆာခရော့ဖ်လူခွင့်ရေးစင်တာမှာတနင်္ဂနွေလုံးလာရောက်ကြည့်ရှုနေအောင်ဖွင့်လှစ်ပြတ်တာထားတဲ့အသက်55နှစ်ရွယ်နမ်ဆော့ဖ်ရဲ့အလုပ်ရုပ်အလောင်းထားရနေရမှာတော့သူ့ရဲ့မိဆွေတွေနဲ့မိသားစုဝင်တွေကိုနှင်းစင်နေတွေကင်ပြီးလာရောက်တာတွေ့ရပါတယ်။အခမ်းအနားမှာရုရှားဒုတိယဝန်ကြီးချုပ်အာကာဒီဒဗော်ကိုဗစ်လည်းတက်ရောက်လာပါတယ်။ရုရှားနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဂျွန်တက်ဖ်နဲ့အတူအရင်ဗြိတိရှ်ဝန်ကြီးချုပ်ဟောင်းဂျွန်မေဂျာတို့လည်းအခမ်းအနားကိုတက်ရောက်လာတာပါ။သူဟာတရားဥပဒေစိုးမိုးရေးအတွက်ရပ်တည်ခဲ့သူဖြစ်ပြီးလွတ်လပ်စွာပြောဆိုခွင့်ရအောင်တနည်းပြောရင်လွတ်လပ်မှုအတွက်ရပ်တည်ခဲ့သူဖြစ်တဲ့ရန်လုံမှုတွေဖိနှိပ်မှုတွေနဲ့အခရီးလိုက်စားမှုတွေအတွက်ဆန့်ကျင်ပြီးသူရပ်တည်ခဲ့တယ်ဆိုတဲ့အချက်ဟာတိတ်ကိုအရေးကြီးပါတယ်လို့ဗြိတိရှ်ဝန်ကြီးချုပ်ဟောင်းမစ္စတာမေဂျာကပြောပါတယ်။နမ်ဆော့ဖ်ရဲ့ရုပ်လောင်းကိုအင်္ဂါနေ့နှောင်းပိုင်းမှာမော်စကိုကထရိုယီဂူဖရော့ဖ်စကိုယီတုတ်တံမှာမြုပ်နှံတကြုံမှာဖြစ်ပါတယ်။အရင်ဒုတိယဝန်ကြီးချုပ်ဟောင်းဖြစ်သူနမ်ဆော့ဖ်ဟာပြီးခဲ့တဲ့တောက်ကြံနေ့တုန်းကသူ့အမျိုးသမီးနဲ့တံတားပေါ်မှာဖျက်ပြီးရှောက်လာတော့အမည်မသိသေနတ်သမားတွေကတနက်နဲ့လေးချက်ပြစ်ကတ်လုပ်ကြံတာကိုခံခဲ့ရတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အခုလိုအံ့ဩတုန်လှုပ်ရှားတန့်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းမှုတွေတေးသေးချာချာလှုပ်ဆောင်တော့မှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။အတိုက်ခံတက်ကြလှုပ်ရှားသူတွေကတော့နမ်ဆော့ဖ်ဟာရုရှားဆွေအကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ခဲ့တာမို့လက်တုံပြန်လာကိုခံခဲ့ရတယ်လို့ပြောကြားကြပါတယ်။
အစ္စရေးဝန်ကြီးချုပ်နက်တန်ယာဟူဟာအမေရိကန်ကွန်ဂရက်လွှတ်တော်မှာဒီကနေ့စကားပြောဖို့ရှိပါတယ်။အီရန်နျူကလ িয়ার အရေးစစ်ဆက်ဆွေးနွေးပွဲတွေဆက်လုပ်နေတဲ့အပေါ်ကန့်ကွက်တယ်ဆိုတာကိုသူဒီကနေ့မိကွန်းပြောကြားတဲ့အခါထပ်ပြီးဖိအားပေးပြောဆိုသွားမယ်လို့ခန့်မှန်းရပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အီရန်နိုင်ငံဟာသူ့နိုင်ငံအတွက်ချင်းချောင်းမှုတစ်ခုဖြစ်လာတယ်ဆိုပြီးအစ္စရေးကောင်ဆောင်ကပြောဆိုလာတာအတော်ကြာလာပြီဖြစ်တယ်လို့ဆွေးနွေးပွဲတွေမှာကမ္ဘာအင်အားကြီးနိုင်ငံတွေကသူ့အဆိုအဖြစ်တိတ်လိုက်လျောလွန်းနေတယ်ဆိုပြီးဝေဖန်ထားပါတယ်။အမေရိကန်နဲ့အစ္စရေးကြားသဘောထားကွဲပြားတာဟာမတူခြားတဲ့အမြင်အမျိုးမျိုးကြောင့်ဖြစ်တယ်လို့အမေရိကန်အစ္စရေးလူထုရေးရာကော်မတီမှာတင်းနှင်လာနေကပြောကြားတဲ့မိကွန်းတဲ့မစ္စတာနက်တန်ယာဟူကထည့်သွင်းပြောသွားပါတယ်။နိုင်ငံကြားသဘောထားကွဲပြားတာနဲ့ပတ်သက်ပြီးတင်းနှင်လာနေနေ့လယ်ရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာသမ္မတဘရက်အိုဘားမားကလည်းပြောသွားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တားဆီးရေးတူညီတဲ့ရည်မှန်းချက်ကိုဘယ်လိုရအောင်လုပ်မယ်ဆိုတဲ့အပေါ်သဘောထားကွဲလွဲတာသာဖြစ်တယ်လို့မစ္စတာအိုဘားမားကဆိုပါတယ်။မစ္စတာနေတန်ယာဟူဟာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာရဲ့ဖိတ်ကြားချက်အရအထက်အောက်လွှတ်တော်နှစ်ခုပေါင်းကွန်ဂရက်လွှတ်တော်မှာမိကွန်းပြောကြားမှာဖြစ်ပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇရီဖ်တို့ဟာအင်္ဂါနေ့မှာလည်းဒုတိယအကြိမ်တွေ့ဆုံခဲ့ကြပြီးအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးနှစ်ဦးတို့ဟာဆွစ်ဇာလန်နိုင်ငံ Montreal မြို့မှာအင်္ဂါနေ့မနေ့ပိုင်းက2နာရီကြာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီနေ့နောက်ပိုင်းမှာလည်းဆက်လက်ဆွေးနွေးဖို့ရှိတယ်လို့ American နိုင်ငံရဲ့ဌာနအကြီးအကဲအရာရှိတူကပြောပါတယ်။ Iran နဲ့အတူ P5 Plus 1 လို့ခေါ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအမေရိကန်အဖွဲ့ဝင်9နိုင်ငံဖြစ်တဲ့ American, Britain, တရုတ်ပြင်သစ် Russia တို့နဲ့ Germany နိုင်ငံတွေပါဝင်တဲ့အဖွဲ့ဟာဒီလကုန်မှာမူပေါင်းကိုအပြီးချမှတ်နိုင်အောင်လှုပ်ဆောင်နိုင်မှာဖြစ်ပြီးဇူလိုင်လ၁ရက်နေ့မှာတော့အပြီးသက်သဘောတူညီချက်ရအောင်လှုပ်ဆောင်နေကြတာဖြစ်ပါတယ်။ P5 Plus 1 အဖွဲ့ကအီရန်ရဲ့ယူရေနီယံသန့်စင်နှိုင်းစွမ်းကိုရောသူ့ရဲ့နျူကလ িয়ার လက်နက်ထုတ်နိုင်တဲ့အရင်းမြစ်တွေကိုပါကန့်တတ်ဖို့စူးစမ်းနေကြတာဖြစ်ပါတယ်။အီရန်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေဟာငြိမ်းချမ်းတဲ့နေရာတွေအတွက်သာအသုံးပြုဖို့ဖြစ်ကြောင်းပြောပြီးသူ့ရဲ့စီးပွားရေးကိုထိခိုက်စေတဲ့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးလာဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်။အီရန်အနေနဲ့အယိုးသားဆုံးသဘောနဲ့ရှင်ရွေးနှိမ့်နိုင်မှုတွေကိုလုပ်နေပေမဲ့ရှင်ရွေးဘက်မှာပါဝင်နေသူတွေဘက်ကအလိုကြီးမှပေမဲ့ဖြစ်နိုင်တဲ့တောင်းဆိုမှုတွေလုပ်နေတဲ့အတွက်အခုထိရှင်ရွေးဘက်ဟာမအောင်မမြင်နိုင်ပဲဖြစ်နေရတယ်လို့အင်ကာနဲ့ဝန်ကြီးဆာရီဖြစ်ပြောကြားချက်ကိုကိုးကားပြီးအီရန်မီဒီယာသတင်းဌာနတွေကဖော်ပြနေကြပါတယ်။မစ္စတာဆာရီဖြစ်ဒီပြောကြားချက်ဟာတနင်္လာနေ့ကအမေရိကန်သမ္မတဘရက်အိုဘားမားပြောကြားတဲ့မှတ်ချက်ကိုရည်ညွှန်းတယ်လို့ IRNA သတင်းမှာဖော်ပြထားပါတယ်။သမ္မတအိုဘားမားကအီရန်အနေနဲ့အတိုင်းဆောင်မှခန့်နဲ့သူရဲ့နျူကလ িয়ার လှုပ်ဆောင်မှုတွေကိုဆင်နစ်ထဲမှာရက်ဆိုင်ထားတယ်ဆိုတာကိုပြသနိုင်မှုလိုအပ်တယ်လို့ Reuters သတင်းမီဒီယာကိုပြောဆိုခဲ့တာပါ။ဝန်ကြီးကယ်ရီကတော့အီရန်ရဲ့နျူကလ িয়ার ပြဿနာဟာအရေးယူတန်ခတ်မှုတက်တဲ့နဲ့မလုံလောက်ဘူးလို့ပြောဆိုခဲ့ပြီးအီရန်အနေနဲ့သူရဲ့နျူကလ িয়ার လုပ်ငန်းရှင်တွေဟာငြိမ်းချမ်းရေးအတွက်ပဲတုံးတယ်ဆိုတာတက်တည်ပြနိုင်အောင်လုပ်ပေးဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။
လွန်ခဲ့တဲ့ဇွန်လတည်း ISIS သွေးကြွတွေလက်ထဲကျရောက်ခဲ့တဲ့အီရန်နိုင်ငံတီဂရစ်မြို့ကိုပြန်ရနိုင်ဖို့အဲ့ဒီမြို့နားမှာအီရန်တပ်ဖွဲ့တွေနဲ့အခြားလက်နက်ကိုင်တပ်ဖွဲ့တွေပေါင်းပြီး ISIS သွေးကြွတွေကိုထိုးစစ်ဆင်နေပါတယ်။ရှေ့တန်းစစ်မြေနာမှာမြေပြင်တပ်တွေဗပောင်းစုံကထိုးစစ်ချီတက်လာနေပေမဲ့လမ်းဘေးထောင်ဘုံတွေကြောင့်ထင်သလောက်ခီးမပေါက်ဘူးလို့တပ်မှုတွေကပြောပါတယ်။အခုချီလာတဲ့ဒီစစ်ဆင်ရေးမှာအီရန်လုံခြုံရေးတပ်ဖွဲ့ဝင်3000လောက်ပါဝင်ပြီးအခြားရှီးအိုက်တပ်တွေနဲ့ကတ်တပ်ဖွဲ့တွေလည်းပါဝင်ပါတယ်။အီရန်လေတပ်ကလည်းဘုံကျဲတိုက်ခိုက်မှုတွေကူးလုံနေပါတယ်။တီဂရစ်မြို့ကိုသာပြန်သိမ်းနိုင်ခဲ့ရင်မြေပြင်အနေအထားအရအီရန်ရဲ့ဒုတိယအကြီးဆုံးမြို့လဲဖြစ် IS တွေလက် IS တွေအတွက်လည်းအရေးပါတဲ့မိုးဆူးမြို့ကိုသိမ်းပိုက်ဖို့နီးစပ်လာနေမှာဖြစ်ပါတယ်။တီဂရစ်မြို့ဟာအာနာရှင်ဟောင်းဆဒန်ဟူစိန်ရဲ့မွေးရစာတီမြို့လဲဖြစ်ပါတယ
်။VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်New American တန်ကညပင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Australia, Denmark, EU, Norway, Switzerland, Britain နဲ့ American နိုင်ငံတွေဟာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲအတွက်မြန်မာအစိုးရကရော NGO အဖွဲ့တွေရဲ့ကိုပါညှိနှိုင်းမှုနဲ့အကူအညီပေးမှုတွေလှုပ်ဆောင်နေတယ်လို့ EU နဲ့နိုင်ငံ၆နိုင်ငံတို့ကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုတွေပြည်ရင်းကမဲပေးခြင်းပြုစုဒါတွေအတွက်ဤပညာဆိုင်ရာထောက်ပံ့မှုတွေလှုပ်ဆောင်ပေးနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရင်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိစေဖို့အတွက်သင်တန်းတွေပေးနေတယ်လို့မဲလိန်သူတွေကိုတားဆီးဖို့နဲ့မဲပေးသူတွေယုံကြည်စိတ်ချမှုရှိစေဖို့ကူညီဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒါအပြင်ရွေးကောက်ပွဲမှာပါဝင်တဲ့အဖွဲ့အစည်းတွေရဲ့စွန့်ရင်မြင့်တင်ပေးတာနဲ့လူမှုခြေပြုအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကိုမဲပေးတာနဲ့သက်ဆိုင်တဲ့ပညာပေးမှုတွေလုပ်ပေးနေတယ်လို့လည်းပြောပါတယ်။ရွေးကောက်ပွဲမှာပါဝင်တဲ့အဖွဲ့အစည်းတွေကြားအပြန်အလှန်ဆွေးနွေးမှုတွေရှိစေဖို့ပုံမှန်ဆွေးနွေးပွဲတွေကျင်းပပြုလုပ်ဖို့ပန်ကြားထားတဲ့အပြင်ယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲဖြစ်လာစေဖို့အတွက်ဘာသာလူမျိုးမခွဲခြားဘဲအားလုံးပါဝင်ပြီးလွတ်လပ်စွာထုတ်ဖော်ခွင့်နဲ့မီဒီယာလွတ်လပ်ခွင့်တွေရှိစေဖို့လိုအပ်တယ်လို့လည်းထောက်ပြထားပါတယ်။
အိန္ဒိယနိုင်ငံသား၏ဝန်ကြီးနှင့်ပါကစ္စတန်နိုင်ငံသား၏ဝန်ကြီးတို့ဟာပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်မှာဒီကနေ့တွေ့ဆုံခဲ့ကြပြီးဒါဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းအိန္ဒိယနဲ့ပါကစ္စတန်ကြားဆက်ဆံရေးမပြေမလည်ဖြစ်ခဲ့ပြီးနောက်ပိုင်းပထမဆုံးအကြိမ်ပြည့်အဆင့်မြင့်အရာရှိတွေတွေ့ဆုံကြတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံသား၏ဝန်ကြီးဂျိုင်းရှန်ကာပါကစ္စတန်ဝန်ကြီးချုပ်နဝရှာရီဖ်ရဲ့နိုင်ငံသားကြီးနဲ့လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဆာတက်အာဇစ်နဲ့လည်းတွေ့ဆုံဖို့မျှော်လင့်ရပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံခေါင်းဆောင်တွေပြီးခဲ့တဲ့ဩဂုတ်လကတွေ့ဆုံဖို့စီစဉ်ထားပေမဲ့အိန္ဒိယဆိုင်ရာပါကစ္စတန်တန်အမတ်ကြီးနဲ့ကက်ရှမီးယားခွဲထွက်ရေးခေါင်းဆောင်တွေတွေ့ဆုံခဲ့တာကြောင့်အိန္ဒိယဘက်ကအစီအစဉ်တွေဖျက်ခဲ့ပါတယ်။ အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားစစ်ပွဲတွေဖြစ်စီခဲ့တဲ့ကက်ရှမီးယားဒေသမှာနှစ်ဖက်စစ်တပ်ကြားတင်းမာမှုတွေဆက်ရှိနေဆဲဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံကအီဘိုလာရောဂါပိုးပြန့်ပွားမှာကိုစိုးရိမ်နေတဲ့အတွက်တားဆီးအနေနဲ့နိုင်ငံရခြားခီးသွားတွေကိုတနည်းအားဖြင့်ထားပြီးစောင့်ကြည့်စေတဲ့ကန့်သတ်မှုတချို့ကိုရုပ်သိမ်းပေးလိုက်ပြီးဖြစ်ပါတယ်။နိုင်ငံခြားခီးသွားတွေနေဆက်ကြော်ဖြတ်မဝင်ဖို့အတွက်အောက်တိုဘာလထဲမှာမြောက်ကိုရီးယားအစိုးရကပိတ်ထားခဲ့ပြီးဝင်ရောက်လာသူတွေအားလုံးကိုလည်း20ရက်ကြာတည်တံ့ခွဲထားဖို့အတွက်ညွှန်ကြားခဲ့တာဖြစ်ပါတယ်။အခုတော့အဲ့ဒီခီးသွားကန့်သတ်ချက်တွေကအများအပြားကိုမြောက်ကိုရီးယားအစိုးရကရုပ်သိမ်းပေးခဲ့တယ်လို့အင်ကာနေမှာနိုင်ငံခြားခီးသွားအေဂျင်စီတစ်ခုတည်းမနေ့ကပြောဆိုပါတယ်ဒါပေမဲ့ဂီနီလိုင်ဘေးရီးယားဆီးရီးယားလီယွန်နဲ့တခြားအီဘိုလာရောဂါဖြစ်ပွားခဲ့တဲ့အနောက်အာဖရိကနိုင်ငံတွေကလာရောက်သူတွေကိုတော့ဆက်ပြီးကန့်သတ်ထားဖို့အတွက်ညွှန်ကြားထားတာပါ2013ခုနှစ်ဒီဇင်ဘာလမှာစတင်ပြန့်ပွားပြန့်နှံ့ခဲ့တဲ့အီဘိုလာရောဂါဆိုးရဲ့ဒဏ်ကြောင့်သေဆုံးရသူပေါင်းဟာ9500ကျော်သွားပြီဖြစ်ပြီးအီဘိုလာရောဂါပိုးကူးစက်မှုကိုတားဆီးနိုင်မှုအတွက်နိုင်ငံအများအပြားကခီးသွွာလာခွင့်တွေကိုကန့်သတ်ထားခဲ့ကြတာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံမှာတော့အီဘိုလာရောဂါဖြစ်ပွားသူတယောက်မှမရှိပေမဲ့ဘာကြောင့်အခုလိုတားမြစ်မှုတွေလုပ်ခဲ့တယ်ဆိုတာကမေးစရာဖြစ်လာပါတယ်။မြောက်ကိုရီးယားအစိုးရပိုင်းသတင်းစာရဲမှာတော့ဒီကြောက်စရာယောဂါပိုးကိုဇီဝလက်နက်အနေနဲ့အမေရိကန်ပြည်ထောင်စုကထုတ်လုပ်တယ်လို့အရီတာအာဘောကန်မှာပုံကြီးချက်ရေးသားပြီးမကြာခဏဖော်ပြတာတွေ့ရပါတယ်
။ပရာဟိတသမားဘီလီယနာတထေးကြီးဘေဂိတ်ဟာကမ္ဘာအချမ်းသာဆုံးလူအဖြစ်ဆက်ရှိနေစေဖြစ်ပါတယ် Microsoft Computer Company ကိုပူးတွဲတည်ထောင်ခဲ့သူဘေဂိတ်ရဲ့ချမ်းသာမှုဟာအခုဆိုရင်ဒေါ်လာဘီလီယံ80နီးပါးရှိတယ်လို့ The Forbes Magazine ကနှစ်စဉ်ထုတ်ပြန်တဲ့ကမ္ဘာအချမ်းသာဆုံးလူစီးရင်းထဲမှာဖော်ပြပါတယ်ဒါပြီးခဲ့တဲ့နှစ်ကတည်းကဆိုရင်ဒေါ်လာ3ဘီလီယံကျော်တိုးလာတာလည်းဖြစ်ပါတယ်မက္ကဆီကိုဆက်သွယ်ရေးလုပ်ငန်းတထေးကြီး Carlos Slim Herrera စုစုပေါင်းချမ်းသာကျော်မှု 89.1 ဘီလီယံနဲ့ဒုတိယအချမ်းသာဆုံးဖြစ်ပြီးတတိယကတော့ဘတ်စကက်အားကစားသမားမိုက်ကယ်ဂျော်ဒန်ဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA အိကန်းညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုဒေါက်ခင်မြတ်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်တပိတ်မောက်နေတဲ့ចောင်းသားတွေခြိတက်လာတဲ့လက်ဗရန်မျိုးအနီးမှာចောင်းသားတပိတ်စစ်ចောင်းကိုထောင်းနဲ့ခြိတဲ့အာနာပိုင်တွေကပိတ်ဆို့ဟန်တာထားပါတယ်ဒီအတွက်ចောင်းသားတွေကလက်ဗရန်မျိုးနဲ့နှမိုင်အကွာတားဆုံဆိုတဲ့နေရာမှာပဲအစာငတ်ခံထိုင်တပိတ်ဆက်လုပ်နေပါတယ်အာနာပိုင်တွေဘက်ကလည်းចောင်းသားတွေကို6နာရီအတွင်းလူစုခွဲပေးဖို့တောင်းဆိုထားတာပါအကြောင်းဆုံးကတော့ထိုင်းခြေဆိုင် VOA သတင်းထောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
လက်ဗရန်မြို့မှာရှိတဲ့အောင်မြင်ဗိမာန်ဖုန်ကြီးကျောင်းဝင်းကိုကျောင်းသားတွေခြိတက်မှုမလုပ်နိုင်အောင်အာဏာပိုင်တွေကမနေ့ကပိတ်ဆို့ထားပေမဲ့မလ3ရက်နေ့မှာတော့ကျောင်းသားတွေဟာခရီးရှည်ခြိတက်ဖို့အတွက်လက်ဗရန်မြို့ကနေစတင်ထွက်ခွာခဲ့တာပါဒီနေ့မှာတော့တာဆုံဆိုတဲ့နေရာမှာရဲရန်အလုံးရင်းနဲ့ပိတ်ဆို့တားဆီးထားပါတယ်နေ့လယ်ပိုင်းမှာတော့ကျောင်းသူတို့ဦးရိုက်နှက်ခံရတာကြောင့်နှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်ရဲတွေဘက်ကတော့ကျောင်းသားတွေ6နာရီအတွင်းလူစုခွဲပေးဖို့အတွက်အတန်ချက်ဆက်တင်နေကြေညာနေပါတယ်။ကျောင်းသားတွေကိုကူညီဖို့အတွက်လက်ဗရန်ပြည်သူတို့ရောက်ရှိလာတဲ့အချိန်မှာတော့ကျောင်းသားနဲ့ပြည်သူကိုရဲတွေကအဆင့်ဆင့်ဝိုင်းဝန်းပိတ်ဆို့ထားတဲ့အတွက်ရောက်တဲ့နေရာမှာပဲထိုင်ချပြီးကျောင်းသားနဲ့တန်ဃာတွေဟာအစာငတ်ခံထိုင်တဲ့ဘိတ်ဆင်နွှဲနေတယ်ဆိုပြီးတပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
ကိုကျွန်တော်တို့ထွက်လာပြီတော့စိုင်းလိုက်ပြီစိုင်းလိုက်တော့ကျွန်တော်တို့ကနောက်ပါနေပိတ်တယ်ပြီးတော့ရှေ့ကနေပိတ်တယ်ပေါ့နော်ရင်းရတော့တော်တော်များတယ်ဆိုတော့ထောင်ကျော်ရတဲ့ဒီကြားထဲမှာကြီးလူတွေပါကြားထဲကညံ့နေကျွန်တော်တို့အခုကြားထဲမှာကြီးလူကလုံးဝမဝင်ရအောင်အဲ့လိုမျိုးထိုင်နေပြီးတော့ရှေ့ကကာထားတယ်ရှေ့ကကျွန်တော်တို့လုံးဝမကာထားတဲ့ကိုကျွန်တော်တို့ရဲ့တောင်းလူတွေကကာပေးထားတယ်ကြာသူတို့အရှင်းမှာရဲမေတွေထားလို့ပေါ့နော်အဲ့လိုကာထားတဲ့အနေအထားမျိုးမှာရဲမေရဲ့ပုံကညာဘက်ဆက်လူတွေကနေပြီးတော့အမိတ်ပေးပြီးတော့ရဲမေကျွန်တော်တို့တောင်းလူတယောက်ကိုသုံးရဝင်ရိုက်တယ်ဗျာလုံးဝဝင်ရလို့အခုရုံးစံတက်ဖြစ်သွားတယ်အခုကျွန်တော်တို့ရဲ့အနေနဲ့ပြန်ပြီးတော့ဖိတ်နေလာတယ်ဗျာဝင်ရတဲ့လူတွေကလည်းကျွန်တော်တို့ကိုဖိတ်ထားတဲ့ရဲတွေနောက်ကနေသူတို့ကနေပြီးတော့ထွက်ဝိုင်းတယ်ထွက်ဝိုင်းတော့သူတို့ကနောက်ကလုံနေကားတွေခိုက်ရောက်လာပြီးတော့ထွက်ဝိုင်းလာတယ်အခုကဟိုစပင်းနေနေကျွန်တော်တို့အဝိုင်းခံထားရလို့ဖြစ်နေတယ်ဟုတ်ကျွန်တော်တို့ထိုင်ပြီးတော့ဒီလိုတော့ဆိုင်တပိတ်လုပ်တယ်ဆိုင်တပိတ်လုပ်ပြီးတော့သံဃာတော်ဆရာတော်တွေကလည်းမိလာရက်ခံတယ်ဒီလိုဆိုလမ်းထောက်ခွင့်ကလေးကိုမိလာရက်ခံတာကိုသူတို့အနေနဲ့ကသံဃာတော်ကြီးမိလာရက်ခံပြီးတော့စကားပြောနေတဲ့အနေအထားပြီးတော့တောင်းပေါက်ပြင်းတဲ့ပူညာအောင်လုပ်တယ်ပူညာအောင်လို့တော့ဆရာတော်သံဃာတော်တွေကလည်းမိလာထိုင်ရက်ခံတယ်ပေါ့နော်တောင်းပေါက်ပြင်းပြီးပိတ်ပေးပါလို့ပြောတယ်သူတို့လက်မခံအောင်တဲ့ဆရာတော်သံဃာတော်တွေက တင်ညာချက်ထုတ်တယ်တင်ညာချက်ထုတ်ပြီးတော့သူတို့အနေနဲ့ဆောင်ရွက်ခံစားနာပြမယ်ဆိုတော့တင်ညာချက်ထုတ်ပြီးတော့ဒီလမ်းအောင်မဖွင့်လို့ရှင်ပေါ့နော်ကျွန်တော်အနေနဲ့လည်းဆရာတော်တန်ဃာတို့ရဲ့ကျွန်တော်တို့ကူညီရဖြစ်တဲ့အတွက်ကျွန်တော်တို့ကျောင်းသားတွေအကုန်လုံးကလည်းဒီဟန်ကစိုက်ဝင်ဖို့အတွက်ကိုတင်ညာချက်ထုတ်လိုက်ကြရပါဗျာ
အခုလိုမျိုးရဲရင်အလုံးအင်းနဲ့ကျောင်းသားတွေကိုပိတ်ဆို့တားဆီးထားတဲ့အပေါ်မှာလက်ဗဒန်းမျိုးကပြည်သူတွေကလည်းဝေဖန်ပြောဆိုနေကြသလိုရေပူပူမှာအစာငတ်ခံဆန္ဒပြနေတဲ့ကျောင်းသားတွေကိုတောက်ရည်တွေလာတတ်ရင်အားပေးကူညီနေပါတယ်မနေ့ကတော့ကျောင်းသားတွေကသူတို့သဘောထားထုတ်ပြန်ရမှာတရားဝရီ30မြို့အထိချီတက်ပြီးရန်ကုန်ကိုကားတွေနဲ့ထွက်ခွာမယ်ဆိုတာကိုခွင့်ပြုဖို့တောင်းဆိုထားတာပါရန်ကုန်ကိုရောက်မှသာတပိတ်ရန်နာပြီးလွှတ်တော်ရဲ့အခြေအနေကိုစောင့်ကြည့်မယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်သူတို့တောင်းဆိုချက်အချက်၈ချက်ကိုဘကိုးတိုင်းနယ်လုံဝင်ကြီးကအကြောင်းပြန်ကြားခြင်းမရှိသေးတဲ့အပေါ်မှာမူလရည်မှန်းချက်အတိုင်းကျောင်းသားတွေကချီတက်ဆန္ဒပြတဲ့အတွက်အခုလိုမျိုးပိတ်ဆို့ဟန့်တားမှုတွေဖြစ်လာရပါတယ်ဘဂတဥက္ကဋ္ဌကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကတော့အာဏာပိုင်တွေဘက်ကကျောင်းသားတွေကိုအကြမ်းဖက်ဖို့ကြိုးစားနေတယ်ဆိုပြီးပြောဆိုနေပါတယ်
။တော်သူတို့ကအကြမ်းမဖက်ပါဘူးလို့ပြောပေမဲ့ကျွန်တော်လက်ခံယုံကြည်ဖို့ကခက်ခဲတယ်။အကြမ်းဖက်ဖို့ပဲပြင်ဆင်နေရလို့ပဲကျွန်တော်ယူဆတယ်။ဒါကြောင့်ကျွန်တော်ချိုးတင်ပြင်ဆင်ကြရှိရလို့ပြင်ဆင်နေပါတယ
်။အခုလိုမျိုးကျောင်းသားတွေကိုအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်နေမျိုးအသီးသီးကကျောင်းသားတချို့ဟာပင်မတပိတ်နဲ့ပူပေါင်းမှုအတွက်လက်ဗရန်မျိုးကိုထွက်ခွာလာနေကြသူတွေလည်းရှိပါတယ်။ညနေပိုင်းမှာတော့ရန်ကုန်မန္တလေးမြင်းညံမုံရွာပေါင်းတဲ့ပြည်ကလေးစကိုင်းမျိုးတွေမှာဒီမိုကရေစီပညာရေးဘက်ကတပင်မတပိတ်စစ်ကြောင်းကိုထောက်ခံတဲ့အနေနဲ့ကျောင်းသားတွေကိုအကြမ်းမဖက်ဖို့အတွက်ဆန္ဒပြပွဲတွေကိုနေရာအနှံ့မှာလုပ်ကြပါတယ်။ဒီအတွက်မျိုးတွေသီးသီးမှလည်းရဲတွေရဲ့တားဆီးမှုတွေရှိနေပါတယ်။ကျောင်းသားတွေကိုဝင်းရံနေတဲ့တန်ဃာတော်တွေလူမှုအဖွဲ့အစည်းတွေနဲ့သတင်းသမားတွေလည်းကျောင်းသားတွေပိတ်ဆို့ခံထားရတဲ့နေရာမှာပဲရှိနေကြပြီးညနေပိုင်းမှာတော့ကျောင်းသားတပိတ်ကိုဥဆောင်နေသူတွေနဲ့နေလုံဝင်ကြီးထပ်မံဆွေးနွေးကြပေမဲ့ပိတ်ဆို့တားဆီးထားတဲ့အခြေအနေတွေကတော့ဒီအတိုင်းပဲရှိနေပါသေးတယ်ရှင်
မအေးမှတင်ပြခဲ့သလိုပဲကျောင်းသားတွေနဲ့ရဲတပ်ဖွဲ့အကြားတင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲကျောင်းသားကောင်းဆောင်အချို့နဲ့ဘကိုတိုင်းလုံခြုံရေးဝန်ကြီးတို့ဒီကနေ့ညနေပိုင်းမှာဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့လည်းတိတိကျကျအဖြေတစ်ခုတော့ခုချိန်နှိထွက်မလာသေးပါဘူးရှင် VOA မြန်မာပိုင်းအစီအစဉ်ကလည်းအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ကိုကန့်ဒေတာဖက်ကသတင်းဖက်အလက်ပေးပါဦးမယ်စစ်ဖြစ်နေတဲ့ကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသကကလေးငယ်တွေအတွက်ကာကွယ်ဆေးထိုးဆေးတိုက်လုပ်ငန်းတွေပြန်လည်စတင်နိုင်ဖို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းတွေပြန်စနိုင်ဖို့အတွက်စစ်ပွဲကိုဖန်တီးခဲ့တဲ့သူတွေအားလုံးယာယီအပြစ်ခတ်ရက်စဲပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အကြောင်းဆုံးကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံတွင်းကကလေးငယ်ပေါင်း18တန်းအတွဲဝက်သက်နဲ့ဂျိုက်တူးယောဂါကာကွယ်ဆေးထိုးပေးနေတာမှာကလေးငယ်95ရာခိုင်နှုန်းအောင်မြင်စွာကာကွယ်ဆေးထိုးဆေးတိုက်နိုင်ခဲ့ပြီဖြစ်ပေမဲ့စစ်ဖြစ်နေတဲ့ကိုကန့်ဒေသကကလေးငယ်တွေရဲ့35ရာခိုင်နှုန်းကျန်နေသေးတယ်လို့ကာကွယ်ဆေးထိုးလုပ်ငန်းကိုဦးဆောင်နေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့ကုလကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF တို့ကပြောဆိုလိုက်ပါတယ်စစ်တမ်းခံနေရတဲ့အရက်သားတွေအတွက်လဲစိုးရိမ်ရတယ်လို့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Veteran Bainbel ကပြောပါတယ
် Ultimately civilians including children and women who are affected this the first
အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်စစ်တမ်းခံနေရတဲ့အရက်သားတွေအားလုံးစစ်ဖြစ်နေစဉ်အတောအတွင်းမှာအရေးပါတဲ့အခြေခံဝန်ဆောင်မှုတွေမရမှာကိုကျွန်တော်တို့စိုးရိမ်ပါတယ်အခြေအနေတွေကိုမကြခင်မှာပြန်လဲထိန်းသိမ်းနိုင်ပြီးကြန့်ရှိနေတဲ့35ရာခိုင်နှုန်းသောကလေးငယ်တွေကိုကာကွယ်ဆေးထိုးပေးလုပ်ငန်းတွေကျွန်တော်တို့ပြန်စနိုင်မယ်လို့မျှော်လင့်ထားပါတယ
်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကကြီးရွာပေါင်း134ရွာတွေကကြီးရွာ17ရွာကကလေးငယ်တွေကာကွယ်ဆေးထိုးဖို့ကြမ်းရှိနေသေးပြီးလောက်ကင်မြို့ပေါ်ကရက်ွက်တစ်ခုလည်းကာကွယ်ဆေးထိုးဖို့ကြမ်းနေသေးတယ်လို့ UNICEF ကပြောပါတယ်ဆစ်ဖြစ်နေတဲ့ဒေသရင်းအချက်အလက်တွေကောက်ယူဖို့လည်းခက်ခဲတာကြောင့်ကာကွယ်ဆေးထိုးဖို့ကြမ်းရှိနေသေးတဲ့ကလေးငယ်အရေးအတွက်ကိုလည်းအတိအကျမသိနိုင်သေးဘူးလို့ Mr. Bainbel ကပြောပါတယ်
It's very difficult to know because we have it's very difficult to get very accurate information.
ကလင်းငယ်ဘလောက်ရှိနေတယ်လဲဆိုတာကတော့သိဖို့ခက်ပါတယ်။ကျွန်တော်တို့အချက်လက်တွေရဖို့လည်းခက်ပါတယ်။ဒါပေမဲ့ဒီဒေသမှာအမျိုးသမီးနဲ့ကလင်းငယ်အရေးအတွက်အချိုးအစားကိုကြည့်ရင်အချိုးအစားအတော်များတာကိုတွေ့ရမှာပါ။စစ်ရှောင်ထွက်ပြေးကြရသူတွေကထက်ဝက်ကြော်ဟာအမျိုးသမီးတွေနဲ့ကလင်းငယ်တွေဖြစ်ပါတယ်။ကလင်းငယ်တွေနဲ့အရသားတချို့ကတော့စစ်ဖြစ်နေတဲ့ဒေသတွေမှာနေထိုင်ကြသေးပါ
မငိမ့်ချမ်းတဲ့လောက်ကင်မျိုးကိုတော့တည်ယူပို့ဆောင်ရည်အခက်ခဲကြောင်းကျမ်းမာရေးဆောက်ရှောက်ဖို့နဲ့အကူအညီပေးရေးဝန်ထမ်းတွေဆင်းလွတ်နိုင်တာလည်းမရှိသေးတဲ့အကြောင်း Mr. Bainbel ကဆက်ပြီးတော့ပြောပါတယ
် Well, we have a team on the ground. We have strengthened our team in La Chaux.
အခုတော့ကျွန်တော်တို့ရနိုင်သမျှအချက်လက်တွေကိုစုဆောင်းနေပါတယ်အထူးသဖြင့်ဒီဒေသမှာကလေးငယ်ဘယ်နှယောက်နေလဲအမျိုးသမီးဘယ်နှယောက်ရှိလဲဘယ်လိုအခြေခံဝန်ဆောင်မှုတွေလုပ်ပေးဖို့လိုအပ်မလဲဆိုတာတွေကိုပါအခုချိန်ထိတော့ကျွန်တော်တို့အနေနဲ့လောက်ကန်ဒေသမှာအထောက်အကူတွေမပေးနိုင်သေးပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့ဒေသတွင်းမှာလူသားချင်းစာနာမှုဆိုင်ရာလူအခွင့်အရေးဆိုင်ရာအထောက်အကူပေးနိုင်ဖို့ဘယ်လိုအခြေအနေတွေရှိလဲဆိုတာကိုစောင့်ကြည့်ရမှာပါ
ဒါအပြင်ကာကွယ်ဆေးထိုးလုပ်ငန်းတွေပြန်လည်စတင်နိုင်မှုအတွက်နှစ်ဖက်တို့အပြည့်ရကြဖို့ကိုလည်းပါဝင်ချသူတွေအားလုံးကိုတောင်းဆိုတယ်လို့ UNICEF ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကပြောဆိုသွားပါတယ
် What we do a press release, we call on all parties actually to create all the conditions as soon as possible to
ကာကွယ်ဆေးထိုးလုပ်ငန်းတွေအမြန်ဆုံးပြန်လည်လှုပ်ဆောင်နိုင်မှုအတွက်ဒီအခြေအနေတွေကိုဖြစ်စေခဲ့ကြတဲ့ပါဝင်ပတ်သက်သူအားလုံးကိုကျွန်တော်တို့တောင်းဆိုပါတယ်။ဘာကြောင့်လဲဆိုတော့ကြံနေသေးတဲ့ကလေးငယ်တွေကိုကာကွယ်ဆေးထိုးပေးဖို့ကတိတ်အရေးကြီးပါတယ်။ဒါကြောင့်လဲကလေးငယ်တွေကိုကာကွယ်ဆေးထိုးပေးနိုင်ရေးအတွက်ပိဋိပတ်ကမှပါဝင်ပတ်သက်သူအားလုံးကိုပြောချင်တာကတော့တခြားဒီလိုစည်ရေးပိဋိပတ်ကဖြစ်တဲ့ဒေသတွေမှာကာကွယ်ဆေးထိုးလုပ်ငန်းတွေလုပ်ပေးနိုင်မှုအတွက်ယာယီအပြစ်ခတ်ရက်စဲပေးနိုင်ပါတယ်ဆိုတာပါ။ကလေးငယ်တွေကာကွယ်ဆေးထိုးခွင့်ယာယီအတွက်တိုက်ခိုက်နေကြတဲ့ဘက်အားလုံးကနေယာယီအပြစ်ခတ်ရက်စဲရေးကိုမဖြစ်မနေဖန်တီးပေးရပါမယ်
။ဒီလ9ရက်နေ့ကစတင်ခဲ့တဲ့ကိုကန့်ဒေတာတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောဒေတာကန်တွေစစ်ဘေးကနေထွက်ပြေးတင်းရှောင်နေကြရတာဖြစ်ပါတယ်။မနေ့တနင်္လာနေ့အထိတိုက်ပွဲတွေဇက်တိုက်ဖြစ်နေဆဲဖြစ်ပြီးကိုကန့်လက်နက်ကိုင်တပ် MNDAA ဘက်ကရောမြန်မာအစိုးရတပ်ဖက်ကပါအကြဆုံးအထိခိုက်တွေရှိခဲ့ပါတယ်။မနေ့ကနောက်ဆုံးအခြေအနေတွေကိုတော့MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းကအခုလိုပြောပါတယ်
။အဲ့ဒါမနေ့တော့စစ်ပွဲဖြစ်တာကတော့မနေ့6နာရီနဲ့ညနေ9နာရီတိ။ဒါမှအဲ့ဒါကရင်ဆိုင်တိုက်ပွဲပါ။သူတို့ကရွာသွားပြီးတော့ဒုက္ခပေးမယ်ဆိုတော့ကျွန်တော်ကြားတော့ကျွန်တော်တရင်တရင်လွတ်ပြီးတော့သွားပိတ်ပါတယ်။သွားပိတ်တော့သူတို့အဲ့မှာထိုက်တိုက်တွေ့တယ်ပေါ့။ပြီးတော့သူတို့ကနေပြီးတော့စစ်ကူတက်ရင်နဲ့ရင်းကိုတာရှိဆောင်ဖက်ကနေပြန်ပြီးတော့ပို့တယ်။နားကငကူကလေးအဖွင့်ရကြီးပါ။ငကူကလေးအဖွင့်ရကြီးပါ။ဒါမှကျွန်တော်အဲ့မှာစခန်းချလာတာရှိတယ်။ဟိုကဘီဒူလူသူ့သွားတော့လာလာအဲ့မှာသွားလို့ရတယ်ကျွန်တော်ဘီဒူလူသူ့ကိုလုံးဝတော့ဟိုကအနောက်ချက်မပေးဘူးတမ်းမဲ့ဟိုကစစ်ကားတော့သွားလို့မရဘူးပေါ့အခုကျွန်တော်အဲ့ရေစခန်းကျွန်တော်စခန်းတည်းလေးတစ်ခုရှိအဲ့နည်းနည်းလေးနောက်ဆုတ်လိုက်တာပါအဲ့16မိုင်အကျော်ဆိုအဲ့ဖုန်းချွေးစမ်းဆိုတာအဲ့ပေါ့ဝန်းကျင်ပဲခင်ဗ
ျမြန်မာအစိုးရဘက်ကတော့တရုတ်မြန်မာနယ်နိမိတ်မှတ်တိုင်အမှတ် 118 အနီးက .189 တောင်ခုံးကိုတိမ့်ပိုက်နိုင်ပြီလို့နိုင်ငံပိုင်သတင်းစာတွေကနေဖော်ပြခဲ့ပါတယ်ရှင်
မတင်ကြီးထိုက်စုစည်းတင်ပြသွားတာပါရှင်ခုတော့မျိုးဆောင်ဥပဒေကြမ်းနဲ့ပတ်သက်တဲ့တည်င်းတပုတ်မတင်ပြခင်ကိုကန့်စစ်ဘေးရှောင်ဒုက္ခသည်တွေအကြောင်းတစ်ဆက်တည်းတင်ပြပေးပါအောင်မယ်ကိုကန့်လက်နက်ကိုင်အဖွဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောအရသားတွေစစ်ဘေးလွတ်ရာကိုတရုတ်နယ်စပ်ဖက်ကိုထွက်ပြေးနေကြသူတွေရှိသလိုလာရှိုးမြို့ကမန်ဆူရှမ်းကျောင်းမှာခိုလုံနေကြသူတွေလည်းရှိနေတာပါစစ်ရှောင်ဒုက္ခသည်တွေရှိရာလာရှိုးမြို့ကိုကိုယ်တိုင်တွားရောက်ခဲ့တဲ့ VOA သတင်းထောက် Steve Stanford ကလောက်ကိုင်းမြို့ပေါ်ကစစ်ရှောင်လာသူတချို့နဲ့စစ်ဘေးအတွေ့အကြုံတွေကိုကိုယ်တိုင်တွားရောက်မေးမြန်းခဲ့တာကိုလည်းတင်ပြပေးချင်ပါတယ်လောက်ကံမျိုးစစ်ပွဲတွေကြောင့်ထွက်ပြေးခဲ့ရသူစိုက်တီဟာကတော့လောက်ကံမျိုးစစ်အုပ်ချုပ်ရေးရက်90အပြီးမှာမူလအတိုင်းအလုတ်ကိုင်းတွေဆက်ပြီးလုပ်နိုင်ဖို့မျှော်လင့်နေတယ်လို့အခုလိုပြောပါရယ
်ဒီလိုရတော့ပါတယ်လိုအပ်ချက်ရှိတယ်ဆိုရင်ကျွန်တော်စားဖို့နေရေးနေထိုင်ဖို့ပါပေါ့အဲ့ဒါတွေကတိတ်အဆင်မပြေဘူးပေါ့ကျွန်တော်တို့ဟိုမှာအလုတ်လုတ်တာကပတ်စံကလည်းမရခဲ့ဘူးပေါ့ဗျာကျွန်တော်တို့ရဲ့လော်ဘန်းနဲ့တထေးတွေကလည်းတို့လည်းကြောက်ရလာနဲ့ထွက်ပြေးသွားချင်းမှာကျွန်တော်တို့အတွက်ရှင်းဖို့ကပတ်စံမရှိဘူး
တဆက်ထဲမှာပဲလောက်ကံမျိုးကသူနာပြုတ်တက်ကြိုးចောင်းသူနှော်မေစင်ကတော့လောက်ကံမျိုးပေါ်မှာတည်ငြိမ်မှုမရှိသေးတာကြောင့်စမပွဲဖြေဖို့မပြန်ရဲသေးဘူးလို့ခုလိုပြောပါရယ
်စမပွဲဖြေဖို့အတွက်အခက်ခဲရတော့ဒီကနေပြီးကိုယ်တော်သားဖြေရမှာလမ်းမှာလည်းပဲအဲ့လိုဖြစ်မှာလားမဖြစ်ဘူးလားလည်းမသိဘူးအဲ့ဒါကိုလည်းကြောက်တယ်ပြီးတော့မှကရှင်နာတော့ဘာမှမရှိပါဘူးအခက်ခဲရဒီစာတွေလည်းပေါ့အနောက်ပိုင်းကျတော့တိတ်မရသေးဘူးပေါ့
လောက်ကံမျိုးပေါ်ကနေစစ်ဆောင်လာခဲ့ပြီးလာရှိုးမျိုးမှာခိုလုံနေကြသူတွေထဲမှာအရင်ကမြမတက်မရော်မှာအမှုထမ်းခဲ့ဖူးသူတက်မရော်ရာဟောင်းကိုစောကတော့လောက်ကံမျိုးရင်းမှာအယက်သားတွေနဲ့တက်မရော်ကြားနားလည်မှုလွဲပြီးပြစ်ခတ်မှုတွေရှိနေတယ်လို့ခုလိုပြောပါရယ
်တနက်တိုင်းအရောမျိုးတွေ့ရတယ်တရုတ်တွေတွေ့တာလည်းတွေ့ခဲ့ရတယ်ဒီဟွာတွေကတော့သူတို့အယက်တောက်တယ်အယက်တောက်ပြီးတော့ဒီအယက်ဆိုင်ရာတွေမှာအပြင်မထွက်နဲ့သူကအဲ့ဒါခစ်တာတော့ဟွာပေါ့ဒီသမားရကလည်းမသူတို့မပြောတော့မပြေးနဲ့ကောင်းမော်လာလို့သူတို့ပြောတဲ့အချိန်မှာသူတို့ကဖြတ်မှုကြောင့်မကြောင့်ဆက်ပြေးရတဲ့အချိန်မှာသူကရန်သူမလို့ပြလိုက်တယ်ပေါ့အဲ့ဒါပဲကျွန်တော်တို့ကတော့ဘယ်လိုယူခံလာမှာလဲဆိုတော့ခု ဒီလောရဲ့ကိုင်းမှာစီးပွားရေးအတွက်လည်းဆိုရင်းနေပေါ့နော်လောက်ကနေလည်းအားလုံးပဲပြည်သူလူထုလည်းဒုက္ခရောက်တာပေါ့အကုန်လုံးကျွန်တော်တို့တည်းမဟုတ်ပေါ့လူတိုင်းပေါ့
ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမှာဒီလလဲကစစ်အုပ်ချုပ်ရေးကျင့်သုံးပြီးနောက်အခြေအနေပြန်လည်တည်ငြိမ်လာတဲ့အတွက်စစ်ရှောင်းသူတို့ပြန်လာနေပြီလို့မြန်မာအစိုးရစစ်တပ်ဖက်ကပြောဆိုနေပေမဲ့လည်းခုချိန်ထိတော့လောက်ကိုင်းမြို့နယ်အနီးအနားပတ်ဝန်းကျင်ကနေစစ်ရှောင်းထွက်ပြေးလာသူတွေရှိနေဆဲဖြစ်ပါရဲ့ရှင် VOA ကနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်သတိရှင်များရှင်မြန်မာလူတော်မှာဆွေနှွေးနေကြတဲ့မျိုးဆောင်ဥပဒေမူကြမ်းလေးခုဟာဘာသာရေးလူနည်းစုတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုပိုပြီးအရှိန်မြင့်အောင်လှုံ့ဆော်ရကြပြီးဘာသာရေးပဋိပက္ခတွေပိုဆိုးအောင်လှုံ့ဆော်ရကြတယ်လို့လူ့အခွင့်အရေးအဖွဲ့တွေဖြစ်ကြတဲ့ Amnesty International နဲ့ International Commission for Justice ICJ တို့ကဝေဖန်လိုက်ပါတယ်နိုင်ငံကဥပဒေတွေနဲ့မကိုက်ညီတဲ့ဒီဥပဒေမူကြမ်းတွေကိုလွတ်တော်အနေနဲ့လက်မခံသင့်ဘူးလို့ဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပါမယ်ရှင်
မျိုးဘာသာကိုစောင့်ရှောက်ဖို့ရည်ရွယ်တယ်လို့ဆိုပြီးရေးဆွဲထားတဲ့မျိုးဆောင်ဥပဒေမူကြမ်းလေးကဘာသာရေးနဲ့ရှားမှမတူကွဲပြားမှုတွေအပေါ်မှာအလွန်အကျွံခွဲခြားဆက်ဆံထားတယ်လို့လူ့ခွင့်ရေးအဖွဲ့တွေကဝေဖန်လိုက်တာပါဒီဥပဒေမူကြမ်းတွေဟာဘာသာရေးဆိုင်ရာတင်းမာမှုတွေရှိနေတဲ့မြန်မာနိုင်ငံမှာဘာသာရေးလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေပိုပြီးတော့ဆိုးဝါးအောင်လှုံ့ဆော်ရကြနေတယ်လို့လူ့ခွင့်ရေးအဖွဲ့ Amnesty International ရဲ့အာရှပစိဖိတ်ဒေသဆိုင်ရာပြောခွင့်ရ Olaf Blomkitz ကပြောပါတယ
် They violate international law in a range of different ways and what's really disturbing about this is that they appear to play into stereotypes about religious minorities and about women in Burma
ဒီဥပဒေမူကြမ်းတွေကနိုင်ငံတကာဥပဒေတွေကိုကြေကြေပြန့်ပြန့်ချိုးဖောက်နေပါတယ်။ဘာသာရေးလူနည်းစုတွေနဲ့မြန်မာမျိုးသမီးတွေအထူးသဖြင့်မွတ်စလင်လူနည်းစုတွေရိုဟင်ဂျာတွေနဲ့ပတ်သက်လို့အယူဆွဲအယူအဆတွေကိုအသုံးပြုတာကအတော့ကိုစိတ်အနှောက်အယှက်ဖြစ်စေရပါ။ဒီဥပဒေတွေသာဒီဖြစ်လာရင်လူနည်းစုတွေပေါ်အခုတည်းပိုပြီးဖိနှိပ်တာတွေလှုံ့ဆော်နိုင်အောင်အခွင့်အလမ်းဖန်တီးရကြသလိုဘာသာရေးအကြမ်းဖက်မှုတွေပိုဖြစ်လာအောင်လှုံ့ဆော်ရလည်းကြပါလိမ့်မယ်
။ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြမ်းမြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိမ်းမြားခြင်းဆိုင်ရာဥပဒေကြမ်းလူ့ရေတိုးပွားနှုန်းထိမ်းညှိခြင်းဆိုင်ရာကျန်းမာရေးစောင့်ရှောက်မှုဥပဒေကြမ်းနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကြမ်းတွေကိုပြည်ထောင်စုအစိုးရအဖွဲ့ကပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပဲပြည်ထောင်စုလွှတ်တော်ကိုတင်သွင်းခဲ့ပြီးတော့လက်ရှိလွှတ်တော်အတွင်းမှာဆွေးနွေးနေကြတာဖြစ်ပါတယ်။ Amnesty International အဖွဲ့ကတော့ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေပိုပြီးတော့ဖြစ်အောင်လှုံ့ဆော်ရကြတဲ့ဒီဥပဒေမူကြမ်းတွေကိုလွှတ်တော်အနေနဲ့လုံးဝလက်မခံသင့်ဘူးလို့ပြောပါတယ်။
What we want the Burmese government to do and we want the parliament to do is to scrap these laws, to take them off the table immediately. Two of them are so inherently flawed that that they shouldn't even be considered. Two of them
ကျွန်တော်ကတော့မြန်မာဆွေရအနေနဲ့မြန်မာလူတော်အနေနဲ့ဒီဥပဒေမူကြမ်းတွေကိုချက်ချင်းပယ်ချပစ်စီခြင်းပါတယ်။ဒီမူကြမ်းတွေတဲကနှစ်ခုဟာချွေရင်းချက်အားနည်းချက်တွေအပြည့်နဲ့လက်ခံနိုင်စရာလုံးဝမရှိတာကြောင့်အပီးပယ်ချသင့်ပါတယ်။နောက်မူကြမ်းတစ်ခုကတော့ချွေရင်းချက်တွေရှိပေမဲ့ပြန်လည်ပြင်ဆင်တာတွေလုပ်ပြီးလွတ်တော်မှာဆွေးနွေးမယ်ဆိုရင်ဖြစ်ကောင်းဖြစ်နိုင်ပါသေးတယ်။ဒါပေမဲ့လည်းတည်ကြတာကတော့လောလောဆယ်ဘာသာရေးတိမမှုတွေရှိနေတဲ့မြန်မာနိုင်ငံမှာဒီဥပဒေတွေကတိုင်းပြည်တွင်းနောက်ထပ်ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေပိုပြီးပေါ်ပေါက်လာအောင်လှုံ့ဆော်ရတာကြပါလိမ့်မယ်။ဒါကြောင့်ဒီဥပဒေတွေကိုလုံးဝမပြတ်ထန်းသင့်ပါဘူး
။မျိုးဆောင်ဥပဒေဆိုင်ရာမူကြမ်းလေးခုဟာဘာသာရေးလွတ်လပ်ခွင့်နဲ့အမျိုးသမီးတွေလွတ်လပ်စွာလက်ထက်ထိမ်းမြှားခွင့်တွေကိုဟန်တာထားတယ်လို့ဆိုပြီးဒီဥပဒေမူကြမ်းတွေထွက်ပေါ်လာခဲ့တဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းနဲ့ဒီဥပဒေတွေကိုအတိမပြုဖို့လူ့ခွင့်ရေးအဖွဲ့တွေအပြင်ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံအစိုးရတွေကလည်းတိုက်တွန်းပြောဆိုနေကြတာပါ။ပြည်ဖြစ်ပြောင်းလဲမှုတွေဖော်ဆောင်နေတယ်လို့ဆိုတဲ့မြန်မာအစိုးရအနေနဲ့ဒီဥပဒေတွေကိုအတိပြုလိုက်မယ်ဆိုရင်လူ့ခွင့်ရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုံ့ဆော်နေရဆိုတာကိုဖော်ပြရမရဘူးလို့လည်းလူ့ခွင့်ရေးအဖွဲ့တွေကထောက်ပြပြောဆိုနေကြပါတယ်ရှင်။
မကင်ဖြူသေးပါရှင်။ကျမတို့ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 25 30နဲ့ 51 တို့အားနဲ့ည10နာရီအထိထုတ်လွှင့်ပေးနေတာပါဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရပါမယ်ခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရမှာပါဒီတစ်ပတ်အစီအစဉ်ကိုတော့မတ်တင်ကြီးထိုက်ကတင်ဆက်ထားပါတယ်ရှင်
မေရိကန်ပြည်ထောင်စုကိုရောက်လာတဲ့အစ္စရေးဝန်ကြီးချုပ်ကသမ္မတဘရက်အိုဘားမားကိုသူ့အနေနဲ့လေးစားချောင်းပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့လည်းတိုင်းပြည်လုံးခြုံရေးအတွက်ဦးစားပေးရမှာတွေလည်းရှိနေတဲ့အကြောင်းခီးစဉ်မတိုင်မီမှာပဲပြောကြားထားတာပါ
။ Lidog le bitkhona shel medinat Israel. ולכן אנחנו מתנגדים
בתוקף. Israel ညွှန်ရေးတွေ့ကျွန်တော်မှာတာဝန်ရှိပါတယ်။ဒါကြောင့် Israel နိုင်ငံရဲ့တည်ရှိမှုပေါ်အန်တီယဖြစ်စင်မဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ Iran ကြားသဘောတူညီချက်တွေရေးဆွဲနေတာမျိုးအပြင်းထန်ကန့်ကွက်ပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့အစ္စရေးအနေနဲ့အီရန်နိုင်ငံနဲ့သဘောတူညီချက်တွေအပေါ်စိုးရိမ်စရာမလိုဘူးလို့မကြသေးခင်တုန်းကအောက်လွှတ်တော်နိုင်ငံခြားရေးရာကြားနာပွဲအတွင်ပြောကြားထားပါတယ်
Now I'll tell you Israel is safer today
Israel အနေနဲ့ဒီနေ့အချိန်မှာလုံခြုံမှုရှိတယ်လို့ပြောရပါလိမ့်မယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေထပ်မလုပ်အောင်ရပ်တန့်ဖို့နဲ့သဘောတူညီချက်မရခင်တုန်းကထက်အချိန်လဲပိုပေးခဲ့တာပါဒါကိုအစ္စရေးဝန်ကြီးချုပ်ကတော့လက်မခံခဲ့ပါဘူး
Israel ဝန်ကြီးချုပ်အမေရိကန်လွှတ်တော်မှာစကားပြောတဲ့အခါမှာလဲဒုသမရဂျိုးဘိုင်ဒင်နဲ့တခြားဒီမိုကရက်တစ်လွှတ်တော်အမတ်တချို့ကတက်ကြမှာမဟုတ်တယ်လို့ဝန်ကြီးချုပ်ရဲ့ခီးစဉ်ထဲမှာလဲအင်ဖြူတော်ကိုသွားမယ့်အစီအစဉ်မပါပါဘူး။ဒါပေမဲ့လဲဒီအခြေအနေတွေဟာအမေရိကန် Israel ရေရှည်ဆက်ဆံရေးကိုထိခိုက်တဲ့အထိမဖြစ်နိုင်ဘူးလို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုထားပါတယ်။ဝန်ကြီးချုပ်နေတန်ယာဟွအနေနဲ့ဘလူဘဲသဘောထားထားသမ္မတဥပမာအစိုးရဘက်ကတော့အီရန်နဲ့ညှိနှိုင်းအပြေရှာရေးဟာလှုပ်တယ်လှုပ်ထိုက်တဲ့ကိစ္စအောင်လဲအောင်မြင်တဲ့ကိစ္စလို့မြင်ပါတယ
်။ Iran is forever forbidden from building a nuclear weapon.
အီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ရာသပ်ပန်တားမြစ်လိုက်တာပါ
။သမ္မတအိမ်ဖြူတော်နဲ့မတိုင်မြင်ပဲပြည်ပတိုင်းပြည်ကခေါင်းဆောင်တဦးကိုအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာကဖိတ်ကြားခဲ့တဲ့အစီအစဉ်ဟာလှုပ်ရုပ်လှုပ်စင်မဟုတ်တဲ့အတွက်လဲတမင်နှုံစော်သလိုဖြစ်နေတယ်လို့မြင်သူတွေလည်းရှိပါတယ်။ဒါပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌကတော့သူ့လုပ်ရအတွက်တောင်းပန်တာမျိုးမရှိပါဘူး
။ I wanted the prime minister to come here. There's a serious
ဝန်ကြီးချုပ်ဒီကိုလာစေချင်ပါတယ်။ကဘာကြီးမှကြီးမားတဲ့ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရပြီးအစ္စလာမ်ရဲ့အစွန်းရောက်အကြမ်းဖက်သမားတွေလည်းရှိနေတုံးပါ။ဒါတွေဟာလွှတ်တော်ရောအမေရိကန်ပြည်သူတွေရောကြားဖို့လိုနေတဲ့ကိစ္စတွေပါ
။ Israel ဝန်ကြီးချုပ်ရဲ့ခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံရေးလောကမှာသာမကအစ္စရေးလူထုကြားမှာလည်းအမြင်သဘောထားအမျိုးမျိုးရှိနေကြပါတယ
် America is a country that's for freedom of speech
အမေရိကန်နိုင်ငံဟာလူ့လက်ဆော့ပြောခွင့်ရှိတဲ့နိုင်ငံပါဒါကြောင့်လည်းဝင်းကြီးချုပ်အနေနဲ့လည်းခြားလူတွေလိုပဲပြောခွင့်ရှိတယ်လို့ကျွန်တော်ထင်ပါတယ
် I think it's
American နဲ့ကျွန်တော်တို့ဆက်ဆံရေးအတွက်ဒါကတော့မကောင်းဘူးလို့ထင်ပါတယ် American နဲ့ဆက်ဆံရေးကောင်းဖို့လိုပါတယ်တကယ်တော့ American ဟာကျွန်တော်တို့အတွက်ကမ္ဘာမှာတနိုင်ငံနဲ့သောမိတ်ဆွေတောင်ဖြစ်နိုင်ပါတယ်ဒါကြောင့်ဆက်ဆံရေးမှာကျွန်တော်တို့ဘက်ကအင်မတန်တိမ်မွေးဖို့လိုပါတယ်
။ American Israel ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့ကိစ္စအပေါ်အီရန်နိုင်ငံမှလည်းသတိမထားမိပဲနေတာတော့မဟုတ်ပါဘူး။ဒါကြောင့်လည်းဝန်ကြီးချုပ်နက်တန်ယာဟုအနေနဲ့ငြိမ်းချမ်းရေးတည်ဆောက်တဲ့လမ်းမှာအတားအဆီးအဖြစ်ရှိနေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကစွပ်စွဲပြောဆိုလိုက်ပါတယ်ရှင်။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ခုခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူမအေးသနာကျော်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြည့်ရအောင်ပ
ါ။မင်္ဂလာပါရှင်။အင်္ဂါညတိုက်ရိုက်လေးလိုင်းရဲ့အစီအစဉ်ကကြိုဆိုပါတယ်ရှင်။ကျွန်တော်တို့ဒီညဆွေးနွေးမယ့်အကြောင်းအရာကတော့ဒီကိုကန့်ဒေတာမှာဖြစ်နေတဲ့ပရိပခမှာဒီကိုကန့်သဘုံတွေဘက်ကနေပြီးတော့မြန်မာနိုင်ငံအရှိမြောက်ပိုင်းကအပြစ်အခက်ရက်စဲထားတဲ့အဖွဲ့တွေအားလုံးနှီးပါပါဝင်နေတယ်လို့ဟိုမြန်မာစစ်တပ်ဘက်ကဆွဆွဲထားတာပေါ့မှာဒီလိုဆွဆွဲလိုက်တော့ အခုတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲဖို့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အချိန်မှာဒီဆွဆွဲချက်ကြောင့်ဒီငြိမ်းချမ်းလုပ်ငန်းစဉ်ပေါ်မှာတစုံတရာတည်ရောက်မှုရှိမလားဆိုတာကိုဆွေးနွေးကြမှာဖြစ်ပါလိမ့်ရှင်။ဒီနေ့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဘုံမူကြီးခွန်အုပ်ကဒီလက်ရှိမြန်မာနိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားတွေဘက်ကနေပြောဦးဆောင်ပါဝင်ဆွေးနွေးနေတဲ့ပို့ကောင်းဆောင်ဘုံမူကြီးခွန်အုပ်ကဖြစ်ပါတယ်။နောက်ပြီးတော့ကိုဆိုင်ထွန်းအောင်တွင်ကတော့ရန်ကုန်မီဒီယာဂရုပရဲ့အမှုဆောင်အက်ဒီတာဖြစ်ပါတယ်။သူကလည်းဒီလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့သတင်းတွေကိုအဓိကအားယူဆိုင်ပြီးတော့ရေးသားနေတဲ့သူဖြစ်ပါတယ်။နောက်တစ်ယောက်ကတော့ကိုမြအေးပါ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့ကြီးကငြိမ်းချမ်းရေးနဲ့တိုင်းသားရေးရာဌာနတာဝန်ရဲ88ခေါင်းဆောင်တဦးဖြစ်ပါတယ်။အခုပထမဦးဆုံးဟိုပင်နိုင်ဆွေးနွေးကြတဲ့သောရရှင်နှစ်ယောက်ကတော့လောလောဆယ်လေးလိုင်းပေါ်မှာရောက်ရှိနေပါတယ်ရှင်။ဟုတ်ကဲ့အဲ3ယောက်စလုံးရောက်ရှိနေပါပြီ။မင်္ဂလာပါရှင်။ဟယ်လိုကြားရပါလားရှင်။ဟုတ်ကဲ့ကြားရပါပ
ါ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်။ဟုတ်ကဲ့အခုပထမဦးဆုံးဘုံမူကြီးခေါ်ကောင်မေးချင်ပါတယ်ရှင်။ဒီအခု NCCT ရဲ့တိုင်းငယ်လုံးပြည့်ခတ်ရက်စဲရေးဆိုင်ရာညနေရေးကော်မတီမှာလည်းဒီဘုံမူကြီးကတာဝန်ယူပြီးတော့ဟိုစာဥဆောင်ပြီးဆွေးနွေးနေတယ်ဆိုတော့ဒီ NCCT မှာအခုစစ်ဖြစ်နေတဲ့ကိုကန့်အဖွဲ့ကလည်းပါနေတယ်ဆိုတော့လက်ရှိပြည်ပခန့်နဲ့ပတ်သက်ပြီးတော့ NCCT ရဲ့ဟိုရည်တည်ချက်လေးကိုသိချင်ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ NCCT ကတော့ဒီတမန်ကန်လုံးအပြစ်ခတ်ရဆဲရေးကိုမရရအောင်ဆောင်ရွက်ညှိနှိုင်းနေတဲ့အဖွဲ့ဖြစ်ပါတယ်။သူတို့ညှိနှိုင်းဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ပြဿနာတွေပေါ်လာရင်လည်းပဲပြဿနာတွေကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းဖို့လက်နက်ကင်နည်းနဲ့အလားဖြစ်ချင်းချင်းကိုမပြုလုပ်ဖို့ဆိုတာကျွန်တော်မူချထားတာရှိပါလား။ဒါကြောင့်ကျွန်တော်တို့ရဲ့အဖွဲ့ဝင်ဟလားတပ်ပေါင်းစုအဖွဲ့ဝင်ကိုကံအဖွဲ့အစည်းနေနဲ့သူတို့ရဲ့နယ်မြေအတွင်းရေးပေါ့လေသူတို့နယ်မြေအတွင်းမှာသူတို့ကိုလက်နဲ့အားကိုးနဲ့မောင်းထုတ်ခဲ့တယ်။အခုတခါသူတို့အနေနဲ့လည်းသူတို့ရဲ့နေရာမှန်ပြန်ရဖို့ပြန်ပြီးတော့တောင်းဆိုတိုက်ပွဲဝင်တဲ့အပေါ်မှာဒါကကျွန်တော်တို့နားလည်ရမှာကတုန်းကတည်းက2009တုန်းကသူတို့ဘလို့မောင်းထုတ်ခဲ့လဲ။အခုသူတို့အနေနဲ့သူတို့ရဲ့နေရာမှန်ပြန်ရဖို့ကြိုးစားတဲ့ကိစ္စဖြစ်တော့ဒီကျွန်တော်တို့ကအဖွဲ့ဝင်အနေနဲ့တော့နားလည်မှုပေးလို့ရတယ်။သို့တော်လည်းပဲဒီလိုပုံစံနဲ့ရှင်းတာကိုတော့အရေးရှိဟုတ်လားဒီငင်းချမ်းရေးအတွက်တော့ကျွန်တော်တို့ကဒီလိုပုံစံနဲ့ရှင်းတာကိုတော့ကျွန်တော်တို့အတတ်နိုင်ဆုံးချော့ချဖို့အတတ်နိုင်ဆုံးရက်ဆဲဖို့နဲ့ငင်းချမ်းတဲ့နည်းနဲ့ရှင်းဖို့ကိုတော့ကျွန်တော်တို့ NCCT အရာ၎င်းပေါ့ကျွန်တော်တပ်ပေါင်းစုအနေနဲ့၎င်းကျွန်တော်တို့ရဲ့အဖွဲ့ဝင်တွေကိုဟိုဝိုင်းဝန်းတိုက်တွန်းနှိုးဆော်တဲ့သဘောတော့ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်ဒါကဒီဘုံမူကြီးခေါ်ကဒီ NCCT ရဲ့ဒီလက်ရှိပြည်ပခပေါ်မှာရည်တည်ချက်နဲ့ပတ်သက်ပြီးတော့ပြောသွားတာပါအဲ့တော့ဒီအခုလိုမျိုးဟိုပြည်ပခဖြစ်နေတဲ့အချိန်မှာဒီတနိုင်ငံလုံးငင်းငင်းလုပ်ငန်းစဉ်တွေမှာဒီပါဝင်နေတဲ့ဟိုကိုကန့်ဘက်ကနေပြီးတော့ဒီတခြားအဲ့ဒီဒေသမှာရှိတဲ့တိုင်းရင်းသားတပ်ဖွဲ့တွေကလည်းဝင်ပြီးတော့တိုက်ပေးနေတယ်ဆိုတာမျိုးမြန်မာဘက်ကဆွဆွဲထားတာရှိပါတယ်မြန်မာစစ်တပ်ဘက်ကပေါ့လေဆိုတော့ဒါကိုငင်းတဲ့အဖွဲ့တွေကလည်းငင်းဆိုနေပါတယ်ရှင်အဲ့တော့ဒီတော့ဒီလိုမျိုးဒီဆွဆွဲတာရဲ့ငင်းဆိုတာရဲ့နောက်ပြီးတော့တိုက်ပေးတယ်ဆိုတာရဲ့ဒီအဲ့ဒါတွေအကုန်လုံးကအစိုးရအပြစ်ခတ်ရက်စဲနေတဲ့လုပ်ငန်းစဉ်မှာဘလို့များသွားပြီးတော့တက်ရောက်မှုရှိနိုင်မလဲဟိုကိုမြအေးလိုင်းပေါ်မှာရှိပါတယ်နော်ကိုမြအေးသုံးသပ်ပေးပါရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်အဓိကတော့စစ်တခုဖြစ်ပြီဆိုရင်တော့အရင်ဆုံးကအမှန်တရားသိဆုံးသွားတာပဲလေအဲ့တော့ဒီနေရာမှာတော့ဒီအပြန်အလှန်ဆွဆွဲမှုတွေအပြန်အလှန်တိုက်ခိုက်မှုတွေအပြန်အလှန်ပုတ်ခတ်မှုတွေကတော့ရှိကြပါပဲလေသို့တော့အဲ့ဒီဟာကကျွန်တော်မြင်ကြရမယ်ဆိုရှင်တနိုင်ငံလုံးဆိုင်ရာငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်ကြီးတစ်ခုလုံးကိုမထိခိုက်သွားအောင်လို့အပြီးပြီးထိန်းသိမ်းမှုလုပ်မယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်အဲ့တော့ဒီနေရာမှာတော့တစ်ခုရှိတာပေါ့ဗျာဒီအစိုးရဘက်ကထုတ်ပြန်ကြေညာချက်တွေကတခြားလိုတိုင်းနာလည်းကအခွင့်အရေးတွေကလာဒီဖြစ်နေတယ်ဆိုတိုက်ဝင်တိုက်နေတယ်ဆိုအခြေအနေဆိုတော့အဲ့ဒီနယ်မြေဒေသရဲ့အခြေအနေကိုလည်းကောင်းကောင်းမွန်မွန်သိပြီးအကဲဆက်တက်ဖို့လိုမယ်လို့ထင်တယ်ဟိုနောက်တစ်ခုကလက်ရှိဖြစ်နေတဲ့စစ်မှာအပြစ်ခတ်ရဲ့စေရေးစာချုပ်ကိုလက်မှတ်မထိုးနိုင်တဲ့ KIA ဖွင့်ပါတယ်အဲ့တော့အဲ့ဒီဟာဝင်တိုက်တယ်လို့ကျွန်တော်တို့တစ်ခါတည်းကြည့်ပြောလို့တော့မရဘူးလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့အပြစ်ခတ်ရဲ့စေထားတဲ့အခြေအနေရှိဘူးလာအဲ့လိုပဲ TNL တွေလည်းအဲ့ဒီလိုပဲရှိတယ်အဲ့ဒီအခြေအနေတွေပေါ်မှာတော့ကျွန်တော်မြင်တာကပေါ့ဗျာသူစိုးစားပြောသူလိုပဲပေါ့နော်စစ်တခုဖြစ်ရင်အရေးဆုံးသိဆုံးတာအမှန်တရားပဲအဲ့တော့ဒီနေရာမှာတော့ပြောရတယ်ပုတ်ခတ်တိုက်ခိုက်မှုတွေနဲ့ဒီတနိုင်ငံလုံးဆိုင်ရာငြိမ်းချမ်းဖြစ်စဉ်တနည်းအားဖြင့်မြန်မာနိုင်ငံကိုကုလိုချင်တဲ့ Federal Democratic တရားစုတည်ဆောက်မယ်ဆိုတဲ့ဖြစ်စဉ်တခုလို့သွားထိခိုက်လို့တော့မရဘူးလို့ကျွန်တော်မြင်တယ်အဲ့တော့အဲ့အရာကိုလို့အရှင်းကနိုင်ဖို့ကတော့အဓိကအချက်တည်နိုင်ငံရေးလို့ပဲကျွန်တော်မြင်ပါတယ်နိုင်ငံရေးပြဿနာကိုဖြေရှင်းမှုပဲစောင့်ပေးစီတင်ပါတယ်ကျွန်တော်ကတော့
ဟုတ်ကဲ့ ဟိုဒီညမှာတောရရှင်တယောက်ပြောတာသူ့ရဲ့တုံ့ပြန်ချက်လေးလည်းပြောချင်ပါတယ်ရှင်ဒီတောရရှင်ကဆလင်းဆိုတဲ့တောရရှင်မှာဒီတောရရှင်ကလာမယ့်2015ရွေးကောက်ပွဲမှာ USDP ပေါ်မှာနိုင်ငံတကာရဲ့ဖိအားပေးမှုကြောင့်အာနာလက်လွတ်သွားမှာကိုမလိုလားတလို့မျိုးနောက်ပြီးတော့ဥသက်အရေးခင်ကစပြီးတော့2015အထိပြည်သူတွေပေါ်မှာကျူးလွန်ခဲ့တဲ့အဖြစ်တွေကိုလည်းကမ္ဘာအတိုင်းအဝိုင်းကိုအပြည့်မပေးခြင်းအဲ့တော့ဒါကြောင့်မလို့ဒီကစားကိုစစ်ဆိုးရကကစားရတာပါတယ်သူတို့က2015ရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအတိုင်းအတာနဲ့စေုပ်ချုပ်ရေးကြီးညာလို့ရအောင်ဒီပြည်တွင်းမှာမငြိမ်မသက်မှုတွေကိုဖန်တီးလာမှာကိုနိုင်ငံတကာလည်းအခုဆိုစောင့်ကြည့်နေပြီအဲ့တော့ပြည်သူတွေအနေနဲ့ဒီကစားကွက်အတွင်းကိုမရောက်သွားအောင်လို့ရှောင်ရှားနိုင်မို့အလွန်အရေးကြီးတယ်ဆိုပြီးတော့ဒီတော်ရရှင်ကသူ့ရဲ့ဟိုထင်မြင်ယူဆချက်ကိုရေးပြီးတော့ဆွေးနွေးလာပါတယ်ရှင်တော့အဲ့တော့သူ့ရဲ့ဒီထင်မြင်ယူဆချက်ပေါ်မှာဘယ်လိုများယူဆလဲဆိုတာကိုတော့ဟိုပင်နိုင်ဆွေးနွေးပေးမယ်ကိုဆိုင်းထွန်းအောင်တွင်သုံးသက်ပေးပါရှင
့်ဟယ်လိုအမနည်းပြန်ပြောပါလားအခုမှဖုန်းကပြန်ရတယ
်အော်ဟုတ်ကဲ့ရှင်ဟိုအချုပ်အဖြစ်ပြောရမယ်ဆိုရင်တော့အခုလောလောဆယ်ဖြစ်နေတဲ့အဖြစ်ကပေါ့လေ2015ရွေးကောက်ပွဲမတိုင်ခင်မှာဒီတနိုင်ငံလုံးတိုင်းတာနဲ့ဒီမြန်မာဆိုရဘက်ကနေစေုပ်ချုပ်ရေးပြန်ပြီးတော့ကြေညာလို့ရအောင်လို့တိုင်းပြည်ကိုမကြိမ်မသက်ဖန်တီးလာမှာကိုဟိုပြည်သူတွေအနေနဲ့အဲ့ဒီကစားကွက်ထဲကိုပါမသွားဖို့အတွက်အရန်ရေးကြည့်ပါတယ်ဆိုပြီးတော့ဒီသောရရှင်ကဟိုပြောထားတာပါအဲ့တော့သူရဲ့ဒီလိုအဲ့လိုမျိုးအယူအဆပုံမှာကိုဆိုင်းထွန်းအောင်လည်းအနေနဲ့ဘယ်လိုမြင်ပါလဲသုံးသပ်ပေးပါရှင
့်ဟောဟုတ်ကဲ့ကျွန်တော်အမြင်နဲ့ပြောရမယ်ဆိုရင်ဒီကျွန်တော်တို့ဒီစတော့တွေ့ဆုံရပြောရမယ်ဆိုဒီအစိုးရဒီအစိုးရလက်ထက်မှာလုပ်နေတဲ့ဒီနိုင်ငံလုံးဆိုင်ရာစစ်ဆက်ရဆယ်ရာစစ်တွေဒီတော့တစ်ခါမှာဆွေးနွေးတိုက်ဆိုင်ရဆွေးနွေးတဲ့ပုံစံတွေတွေ့ရတယ်ဆိုတော့ဘာတို့အဲ့မှာဘာတွေအဓိကဖြစ်နေလဲဆိုတော့အဓိကပါကျဖြစ်နေတာဟိုမှာဆိုင်းနာလက်နက်ကိုင်ဖွဲ့တွေကဒီတော်တော်များများပါလေဒီနိုင်ငံရေးကဆိုင်ပါတဲ့ဒီပါမကန်ချက်တွေလို့ကျတဲ့တစ်ခါဥမာဆက်တွဲအုံတော့လို့အစားရောအစွမ်းအားနေလေဟိုနိုင်ငံရေးစနစ်ပေါ်ရလာဆက်ပေါ်လာတဲ့ဒီကကလက်ခံနေတော့ဗျာဒီဘက်ကတော့တော်တော်များများဟိုတကယ်ဟိုလုံးဝဇန်နဝါရီဖြစ်လို့လိုချင်တာမျိုးတွေဖြစ်တဲ့ဟိုမကြာခဏတင်းမမှုတွေဖြစ်တယ်ဆရာတိုက်တယ်ဘက်ကြီးဆရာဆွေးနေတယ်ဆိုတော့အဲ့ဒီအော်ကနေလေကြွားနေတဲ့အနေအားမျိုးရှိတယ်လက်ရှိဖြစ်နေရတော့တယ်လေဒီရေတောက်ပဲကလာစိတ်မလိုတော့တာမှန်နေပေဒီတော့အကုန်လုံးမန်းထားရတဲ့ရှင်တွေရတယ်ရေဒီ2015ပထမ6လပိုင်းရောက်ချီရဟိုမှာအစိုးရအနေနဲ့တိုင်းရားတွေနဲ့အသေးကြီးလုံလာတာပေါ့ဒီတိုက်ခံကောင်းကောင်းတိုက်ခံကောင်းကောင်းဖြစ်တဲ့ဥမာတော့စားစစ်စီတွေပါလို့ဒီဒီလိုကြီးရှင်ရားတွေနဲ့အသေးကြီးလုံလာကြတာဒီအချိန်ကာလအားဖြင့်အနေနဲ့ရနေတဲ့အနေအားမှာတော့ကျွန်တော်ထင်တာတော့ပေါ့လေကျွန်တော်အနေနဲ့ဒီကိုကန်းစိတ်ချမှာကျွန်တော်ကြောလာမျိုးတွေရှိနေပါလေအခု SCB နဲ့ပြန်ဆွေးနွေးတယ်နောက်တစ်ခါကဟိုကိုကန်းကိုဒီဆွေးနွေးပွဲတိကျဖို့ဆိုတော့လေဒီကြောင်းရနဲ့ပတ်သက်ပြီးဒီဆွေးနွေးတဲ့ခါတွေကိုကြည့်ကျွန်တော်ဟိုအရင်ကသူတို့ဆင်လာဒီကြတဲ့တမန်တွေမှာသူတို့လုပ်ခဲ့တဲ့ဆင်လာတိုင်းတွေဒီကနေ့ဆက်သွားမယ်အနေနဲ့မျိုးတွေမြင်နေကြဒါကြောင့်ဟိုနောက်ပိုင်းမှာတော့ဟိုနိုင်ငံရေးအသေးကြီးကဒီမျိုးတစ်ခုဖြစ်လာရင်လေဒါတော့ပြောလို့တော့မရတဲ့အနေအားမျိုးပေါ့လေဟုတ်ကဲ့ဒါမျိုးတော့ပြရမယ်။
ဟုတ်ကဲ့ဆိုတော့လောလောဆယ်ဒီကိုကံပြိပခါကြောင့်ငိမ့်ငိမ့်ရေးဆွေးနွေးပွဲငိမ့်ငိမ့်ရေးလုပ်ငန်းစဉ်မှာတစုံတရာတော့ကြီးကြီးမားမားဟိုလောလောဆယ်အဟန့်ဒါတော့ဖြစ်မှာမဟုတ်ပဲဒီပုံစံအတိုင်းတော့ဆက်ရှိနေမယ်ဆိုတဲ့သဘောမျိုးသုံးသပ်တာပေါ့နော်။ဒီမှာတော်ရရှင်တယောက်ရဲ့စာကိုကျွန်မဖြတ်ပြီးတော့ပြောချင်ပါတယ်ရှင်။ပြည်ရင်းစစ်နဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ဆိုပြီးတော့ဗိုလ်တထောင်ကကိုကျော်ပါကိုကျော်ကကျမတို့ဖုန်းခေါ်ဖို့စူးစမ်းနေပြီမလဲမရတော့သူ့ရဲ့စာကိုပဲလောလောဆယ်ဖတ်ပြပါမယ်ရှင်။ဒီကိုကျော်ကအခုပြည်ရင်းမှာစစ်မဆဲနိုင်တဲ့အကြောင်းရင်းကိုအောက်မနာတယ်ပြောရမယ်ဆိုရင်စစ်တိုက်လေအကျိုးရှိလေဆိုတဲ့အယူအဆမှန်ကန်နေလို့ပဲဖြစ်ပါလိမ့်မယ်တဲ့လက်နက်ကင်တိုင်းသားတွေအနေနဲ့လည်းသူတို့ရဲ့နေမြေသူတို့ရဲ့ကြောက်စိန်သူတို့ရဲ့တစ်တော်တန်ရန်ဇာတာတွေကိုထိန်းချုပ်ခြင်းနဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုကိုလည်းကြိုးကင်ခြင်းလို့စစ်တိုက်တယ်။တရုတ်ဘက်ကကြတော့လည်းမြန်မာနိုင်ငံကိုအရင်ကလိုပဲစစ်တပ်အုပ်ချုပ်တဲ့နိုင်ငံဖြစ်စေခြင်းမှာသိကြတယ်တဲ့။ဒီမိုကရေစီနိုင်ငံဖြစ်လာပြီးတော့မှတရုတ်တို့ရဲ့မြေဆုံစီမံကိန်းပြတ်တယ်။လေဗရောင်းတောင်ကျင်းဒီစီမံကိန်းမှာအခက်အခဲတွေတွေ့တယ်။ဒါကြောင့်မလို့ဒီဖုန်ကြားရှင်ငွေတွေကို freeze လုပ်ထားတာကိုလွှတ်ပေးလိုက်ပြီးတော့သွေးထိုးဆန်းတိုက်ခိုင်းတဲ့သဘောဖြစ်တယ်တဲ့အရေးကြီးဆုံးကဒီမှာတက်မတော်ရဲ့အယူအဆပါတဲ့လက်နက်ကင်အဖွဲ့ထဲမှာအကြီးဆုံးကတက်မတော်အဲ့တော့စစ်ရဲစဲရေးအတွက်တက်မတော်ကိုယ်တိုင်စေနာရှိရှိနဲ့ဦးစည်းဦးဆောင်လုံးမှပြည်လည်မှုရမယ်လို့ညင်မိပါတယ်တဲ့ဆိုတော့ဟုတ်ကဲ့ကိုမြအေးရှင်ဟိုတကယ်ပဲဟိုတက်မတော်နဲ့ဒီမြန်မာနိုင်ငံအစိုးရကိုယ်တိုင်ရဲ့ဟိုအေးစစ်မှန်တဲ့ဒီမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်စစ်မှန်တဲ့ဟိုစိတ်ဓာတ်ကတကယ်ပဲသူပြောသလိုအရေးအကြီးဆုံးဖြစ်ပါသလားရှင
့်။နှစ်ပိုင်းခွဲပြောချင်ပါလေကြ။အဲဒီခုနစာရေးထားတဲ့ပထမပိုင်းนี่ကျွန်တော်သဘောမတူပါဘူးကြ။ဘာလို့လဲဆိုတော့အဲမှာလက်မကန်ဖွဲ့စည်းပြီးဘာကြောင့်တနေ့ကန်ရတယ်ဆိုရအကြောင်းရင်းကိုက ကိုကိုတန်တဲ့ဘက်ကိုကောက်ချက်ဆွဲသွားတယ်ဆိုတဲ့ဟာကိုလက်မခံနိုင်ပါဘူး။တိုင်းသားတွေအနေနဲ့ကိုနေထိုင်တဲ့ကိုပြည်နယ်ရဲ့စံအစာသားတွေကိုစီမံခံခွဲပိုင်ခွင့်ရှိတယ်ဆိုတာတိုင်းသားများရဲ့မွေးရပါအခွင့်အရေးပါ။ကျွန်တော်သွားတဲ့ Federal ပြည်တော်စုဆိုတာကိုစမကူဖန်တီးနိုင်တဲ့တိုင်းသားတွေရဲ့ပြည်နယ်မှာတိုင်းသားတွေ
ကိုမြရေးကြားရပါလားရှင
်ဆိုလိုခြင်းဖြစ်ပါတယ်ဟုတ်ကဲ့ကြားရပါတယ်ကျွန်တော်ကြားလာမှာဖြစ်ကြား
ခုနနည်းနည်းလေးပြတ်သွားလို့ပြန်ပြောပါဆက်ပြောပါရပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီတိုင်းရင်းသားတွေနဲ့လည်းလည်းဘာကြောင့်ခံရတယ်ဆိုတဲ့အကြောင်းရင်းကိုပြည်ချက်ချာတိမှလာတယ်ကျွန်တော်နိုင်ငံရင်းနှီးကိုဖော်ဆောင်ရပါမယ်ဒါအထုတ်ပြောမယ်ဆိုရင်စစ်မှန်တဲ့တိုင်းရင်းသားအခွင့်အရေးကိုဖော်ဆောင်ပေးဖို့ဖြစ်ပါတယ်စစ်မှန်တဲ့ Federal Diplomatic Office ဖြစ်ပါတယ်အဲ့ဒုတိယပိုင်းမှာတော့ဟုတ်ပါတယ်နိုင်ငံကိုအုပ်ချုပ်နေတဲ့အစိုးရအဖွဲ့အစည်းဝင်တက်မလို့အကြီးအကဲများအနေနဲ့ဆိုရပြီးတော့ဒီဥတီရဲ့နိုင်ငံဆန္ဒရှိမှုမရှိဘူးကတိုင်းပြည်အတွက်အသက်အမြအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။ဆန္ဒရှိရှိနဲ့တစ်ဆင့်ချင်းတစ်ဆင့်ချင်းတိစောက်တော့တကယ်ရည်ရွယ်ပြီးဆိုလို့ရှိရင်ကျွန်တော်နိုင်ငံတကယ်ငြိမ်းချမ်းပါလိမ့်မယ်
။ဟုတ်ကဲ့ကိုမြအေးဖြစ်ပါတယ်ရှင်။အခုသောရရှင်တယောက်ကိုလေလိုင်းပေါ်မှာရောက်နေတဲ့သောရရှင်တယောက်ကိုအရင်အလှည့်ပေးကြပါတယ်။တခြားသောရရှင်တွေကတော့စူးစမ်းနေတော့ဖြစ်ပါတယ်ဖုန်းမိုက်ကွန်ပျူတာဖုန်းခေါ်နေပါတယ်။ထိုင်းနိုင်ငံကကိုတန်းသိန်းထွန်းအောင်ပါ။ကိုသိန်းထွန်းအောင်ကြားရပါလားရှင်။
ဟုတ်ကဲ့ကြားပါခင်ဗျာ
ဟုတ်ကဲ့ကိုသိန်းထွန်းအောင်ကတော့ဒီထိုင်းနိုင်ငံဘန်ကောက်က AIG ကျောင်းမှာကျေးလက်နဲ့ဒေသနာရောဖွံ့ဖြိုးမှုစီမံကိန်းရေးဆွဲမှုဘာသာရပ်ကိုတင် जा လေးလာနေသူဖြစ်ပါတယ်ကိုသိန်းထွန်းအောင်ကတော့စာတော်တော်လေးရှည်ရှည်ရေးပြီးတော့ဆွေးနွေးထားတာပါကိုသိန်းထွန်းအောင်အခုလေးလိုင်းပေါ်ရောက်နေတယ်ဆိုတော့ကိုရိုင်းမဲဝင်ပြီးတော့ဆွေးနွေးမေးပြန်ပါရှင
်ဟုတ်ကဲ့ဗျာဒီအခုဒီကိုကရပါမလဲကျွန်တော်အရှင်းလာတော့ဒီဖုန်ကြားရှင်နေမို့ဘူးကြာပြီးခဲ့တဲ့နှစ်ကလည်းကျွန်တော်တို့စစ်ဘက်ကတရားရုံးတရုံးကိုဝင်စီးသွားကြတယ်လေဒါစစ်တပ်အနေနဲ့အရင်မယူခဲ့ဘူးဆိုတော့ကျွန်တော်ပြေးလိုက်အမြဲပေါ့နော်အဲ့တော့ဗာပဲပြောလဲဆိုသူလူသူစုံမလိမ့်မယ်ပေါ့ဆိုတော့လောင်းနေပဲပြီးသွားပါတော့နောက်တစ်ခါဒီကိုကန်တိုက်ပွဲမှာသူတရုတ်နိုင်ငံသားကြီးလည်းပါပါဆိုတော့သူတွေ့ရဆိုတော့တရုတ်နိုင်ငံဒီကိစ္စမှာသူကယူဒတာဆိုရင်တော့သူတို့လူတွေကိုသူကသူတို့ထုံးလာတိုင်းဒါတရားပေးပြတဲ့နယ်လူပဲကျွန်တော်တို့ယူဆရတယ်ဒါမှလည်းကျွန်တော်တို့ကတရုတ်နိုင်ငံနေတဲ့ဒီကိစ္စမှာယူဆရတယ်ပဲယုံကြည်နေပေါ့နော်နောက်တစ်ခါကျတော့ဒီလက်ရှိအစိုးရအနေနဲ့တရုတ်ကိုတရားဝင်တည်ပြတဲ့နယ်လူဒီဆိုင်ပါတော့အခုဒီ baby လို့တော့လည်းသိရပြန်နောက်တစ်ခါဒီ UN တို့နိုင်ငံတကာတို့လည်းတန်တပန်ကြီးကအလုံးကြီးအောင်ခြတာနေတယ်ယူဆရတာဒါဆိုလို့ရှိရင်သူအလုံးမြင်ရှင်းတယ်လို့ညီချင်းရေးအတွက်လုပ်ကြရမှာလဲအထောက်အကူပြင်မယ်ကိုယ်စင်ပြင်မယ်အထင်နဲ့ကြအခုအော်တန်းပြောမယ်ဆိုတော့ဘာမှမရှိဘူးပြောရမှာကြတိုက်မယ်ကြူပြောတာကိုပြင်မထားလားမကြတာကိုပဲစစ်တပ်ဘောအမြင်ကောင်းအမှန်တကယ်ထဲပူပြောနာလားပေါ့နော်ဒါမှမဟုတ်ရင်ကြားတဲ့နဲ့ရည်တော့ပူကြအောင်ပေါ့ဘယ်လိုပြတက်တက်ဆန်းအောင်ပြန်နာလားမရှင်းဘူးကြနောက်တေချာတော့ကျွန်တော်ကတော့ကက်မလူကကျွန်တော်တို့ကတော့မြေသိန်းကတောင်းနေပြီပါဆိုပြောဆိုကျွန်တော်မြေသိန်းကတောင်းနေလို့သူတက်တာလို့ရမ်းတာလို့ဒီစိုက်ခင်းတွေမတရားလုပ်ခဲ့တာတွေကိုအဲ့ဒါတွေကိုသူတို့ပေါ်ဖျက်ပြောကြအခုဒီတိုက်ဝဲဖြစ်လို့ဒီတေချာရဲ့ဆိုကြဒီလိုနေရာဘယ်လိုသွားမလဲဆိုတဲ့ဒီစကားတွေသူတို့ပြောရသွားပါတော့နောက်တစ်ခုကတော့ဒီတကယ်လို့အမှန်တကယ်ညီချင်းရေးလုပ်မယ်ဆိုရင်တော့ကိုကန်းနဲ့ကိုကန်းကဖုန်ကြားချင်းအဖွဲ့နဲ့ပဲဖြစ်တယ်ဆိုကြံတဲ့အရင်းနဲ့ဒါစစ်ဟောပါဆူရအနေနဲ့ဒါတရားဝင်လက်မှတ်ရည်ထူးနိုင်ရမလို့ယုံကြည်ရကြအဲ့လိုဆိုလို့ကျွန်တော်လူပြောမလဲဆိုတော့ channel ဖွဲ့တွေနဲ့ပြဿနာမရှိအောင်ဆိုကျွန်တော်တို့ပုံကြားရှင်ကိုဒီထဲပို့ပြောထိထိရအောင်မြင်မယ်ဆိုရင်ပြဿနာဒါရည်နိုင်တယ်လို့လည်းရှင်းတယ်ပေါ့နော်အစိုးရကမယူသားလို့ရှင်တော့သူကဒီတိုက်ပွဲမဖြစ်လို့ရှင်လေဒီလက်မှတ်ကအခုလိုပဲအနည်းစုလောက်ပဲလက်မှတ်ထူနိုင်လိမ့်မယ်ကျွန်တော်တို့ယူဆရကြဟုတ်ကဲ့ဗျဟု
တ်ကဲ့ဒီမှာဥခွန်အောက်ကဒီသောရရှင်ကိုတုံ့ပြန်ပေးပါရှင်ဒီမှာသူကပြောတာကပုံကြားရှင်ကိုတက်တက်ကွက်ပြီးတော့ရေးယူပေါ့နော် channel ဖွဲ့တွေကတော့ငင်းငင်းရေးဆက်ဆွေးနေဆိုတော့အဲ့လိုမျိုးလှုပ်ထားဖို့ဖြစ်နိုင်ပါမလားရှင်
ကျွန်တော်တို့ဘက်ကတော့မူချထားတာတော့မဖြစ်နိုင်ဘူးခင်ဗျာကျွန်တော်တို့ရဲ့တပ်ပေါင်းစုအဖွဲ့ဝင်စစ်မျိုးရဲ့အဖွဲ့ဝင်တွေကအဘောတူမယ်ဟာလားအပြစ်ခရဆဲကြမယ်နောက်ပြီးတော့နိုင်ငံရေးစစ်မျိုးဘက်ကိုချီတက်ကြမယ်ဆိုအားလုံးအတူတကွအပါဝင်ရေးကိုကျွန်တော်တို့အဓိကထားပါတယ်အတူတကွအပါဝင်နိုင်မှသာလျှင်ဘယ်တောင်းဘယ်နေရာမှာမဆိုစစ်မှန်တဲ့ငြိမ်းချမ်းရေးရသွားမယ်စစ်မှန်တဲ့အပြစ်ခရဆဲရသွားမယ်ဒါကြောင့်အဲ့လိုအတူတကွအပါဝင်လက်မှတ်ရေးထိုးရေးကကျွန်တော်တို့မူဖြစ်နေတော့အဖွဲ့ကြီးကြီးငယ်ကြီးဖြစ်စေတဖွဲ့ဖွဲ့ကိုချန်သားခြင်းအဖြစ်နောက်ကျောင်းမအေးမှာမဟုတ်ဘူးလို့ကျွန်တော်တို့ကယူဆပါတယ်။ဒါကြောင့်ကွက်ပြီးတော့ချန်လို့မရဘူးခင်ဗျ။ကျွန်တော်တို့ရဲ့နိုင်ငံရေးပြဿနာထဲမှာတော့ထက်သွင်းဆွေးနွေးရမှာတော့ရှိပါတယ်။သို့တော့ပြိပက္ခကိုတော့လက်နက်ကပြိပက္ခကိုတော့ရှော့နိုင်များရှော့ဖို့ကတော့ကျွန်တော်တို့ကတော့ဒီတမတော်ဘက်ကရောဟုတ်လားကျွန်တော်တို့ကိုကတပ်ဖွဲ့ဘက်ကရောအားလုံးကိုမေတ္တာရက်ခံအောင်မှာဖြစ်ပါတယ်။အတတ်နိုင်ဆုံးနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့ကတော့ကျွန်တော်တပ်ပေါင်းစုကအခုတည်ထားတာဖြစ်တဲ့အတွက်ဒီအဖွဲ့ကိုဟာလာကိုကတော်လိုင်းအဖွဲ့ကကျွန်တော်တို့ရဲ့အဖွဲ့ဝင်ဖြစ်တဲ့အတွက်သူတို့ကိုယ်တိုင်မပါတော့လဲပဲဆွေးနွေးပွဲမှာသူတို့ရဲ့ကိုယ်စားကျွန်တော်တို့ NCCP ခေါင်းဆောင်တွေသူတို့ရဲ့ကိုယ်စားကျွန်တော်တို့ UNFCA ခေါင်းဆောင်တွေကသူတို့ရဲ့ကိုယ်စားငင်းချမ်းစွာပါဝင်ဖြည့်ဆင်းဖို့ကတော့ကျွန်တော်တို့
တို့ကိစ္စကိုလည်းဖြတ်သိမ်းဆွေးနွေးပါဖို့လည်းလာမဲ့ပွဲမှာပါလေຢာထားပြီးပါဖြစ်ပါတယ်ဒါကြောင့်အားလုံးကိုခြုံပြီးတော့ကျွန်တော်တို့ကိုစားပြုပြီးတော့ဆွေးနွေးရမှာဖြစ်တဲ့အတွက်ဘုသူ့ကိုပြဝါကိုကွက်ပြီးတော့ဆုံးမဖို့ကွက်ပြီးတော့ဟာလာနိုင်နေဖို့ဟာလာကွက်ပြီးတော့ဦးစားပေးဖို့ဆိုတော့ကျွန်တော်တို့အနေနဲ့တော့လက်ခံလို့မဖြစ်ဘူးခင်ဗျအားလုံးကိုစားပြုပြီးတော့ဒီငင်းကြံရေးအတွက်အပြစ်ခရဆဲရေးအတွက်ကျွန်တော်တို့ဆွေးနွေးပါရမယ်လို့ပဲကျွန်တော်ဆုံးဖြတ်ထားတယ်ခင်ဗျ
ဟုတ်ကဲ့လောလောဆယ်ဓာတ်ရိုက်လေလိုင်းအစီအစဉ်အခြေအနေကဒီ6မိနစ်လောက်ပဲကြံတော့ပြီးတော့ဆွေးနွေးစရာတွေကတော့ဒီအရှိန်မြောက်ပိုင်းဒေသရဲ့စီရေးတင်းမာမှုနောက်ပြီးတော့တရုတ်နိုင်ငံရဲ့အခမ်းကဏ္ဍအဲ့လိုမျိုးတွေတော့ရှိပါတယ်အချိန်ရရင်ဆက်ပြီးတော့ဆွေးနွေးပါမယ်လောလောဆယ်ဖုန်းလိုင်းတွေကလည်းခက်နေလို့ပခုတ်ကူကသောရရှင်တယောက်ဟိုခေါ်လို့ရတာကိုလေလိုင်းမော်အရင်တင်ပေးခြင်းပါတယ်ကိုဟင်းထက်ပခုတ်ကူကပါကြားရပါလားရှင
်ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဟင်းထက်အခုဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းဆွေးနွေးချင်ပါတယ်ဒီခုလိုပေါ်လေသိုးရလည်းငင်းချမ်းရေးကိုဆွေးနွေးကြဖို့ပြောင်းဝင်ခေါ်နေတဲ့အချိန်မှာဒီကိုကကလုံးလုံးမှမဆွေးနွေးနိုင်ဘူးလားဒါမှမဟုတ်ဒီလက်နဲ့နဲ့ကြည့်ပါအများရတိုက်နေမှာလားငင်းချမ်းရေးကိုနည်းနည်းလေးမှအပေါ်ဆောင်ခြင်းကြဘူးလားဆိုတာကိုကျွန်တော်လည်းနည်းနည်းသိချင်ပါတယ်အဲ့ဒါလေးကျွန်တော်ဆွေးနွေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟိုကိုဟင်းထည့်ဟိုကိုကန်းဘကဆွေးနွေးနေတဲ့သဘောမျိုးရှိပါတယ်ရှင်ဟုတ်ကဲ့ကိုဆိုင်ဖြည့်ပေးမလားဒီသောရရှင်ကိုဆိုင်ထုံးအောင်လည်းဖြည့်ပေးပါရှင်ဒီသောရရှင်မရှင်းတဲ့ကိစ္စအောင
်ဟုတ်ဟုတ်ကဲ့အဓိကတော့ဗျာကျွန်တော်မြင်တာကတော့ဒီဆနဘုံဝီခေါ်ဥက္ကာပြောလို့ပါတယ်ကျွန်တော်တို့ဒီတိုင်းကြီးမှာနေထိုင်ကြတာလည်းဟိုဒီမျိုးလေးငါးမျိုးနဲ့နေထိုင်ကြတာလည်းမဟုတ်ဘူးအရင်ကဆိုလက်နက်ကြီးဖွဲ့တွေလည်းဒီထက်များတယ်ဆိုတော့ဟိုဆိုဖဲကိုဆွေးနေဒီဖဲကိုမဆွေးနေတဲ့ဆိုတာလည်းဒါအဓိပ္ပာယ်ရှိတဲ့ကိစ္စမှာအချိန်ကြီးရရင်ဟိုဘယ်လိုပဲပြောရဟိုအပြစ်ပြချေမုံရေးတို့ဘာလို့ကြာဒါဘယ်လိုမှမဖြစ်နိုင်လို့ပဲအခုဒီပလောင်တို့ဒီကိုကန့်တို့တော့ပြန်ပေါ်လာတာဒါတက်တူရင်ဆိုတော့ဒီလက်နက်ပိုင်းပြိတ္တကချုပ်နေမှုဆိုရင်ပြန်ထုတ်ကြည့်ရစီနောက်တော့ဒါလက်နက်ပိုင်းပြိတ္တကဘာကြောင့်ဖြစ်နေလဲဆိုတော့ဒါမနေ့တနေ့မှဖြစ်တဲ့စိတ်ဆော်လည်းမဟုတ်ဘူးကျွန်တော်တို့ဟိုဒီကနေ့နေ့ချောက်ဒီကဒီမနေ့ရက်ကနေဟိုဟိုမချင်းနိုင်တဲ့အတွက်ဖြစ်လာတယ်တစ်ဖက်မှာဆိုရင်လည်းဒါဆိုင်ရနာဗန်လူစင်ရေးတွေဒါတွေဆိုတော့လည်းတစ်ခါတည်းနိုင်ငံရေးရခွင့်ရတွေကလည်းဆက်ဆက်နေတယ်ဆိုတော့ပေါ့လေဟိုပြိတ္တကတွေချော့တော့လုံးလုံးမယ်တစ်ခါတည်းဆွေးနေတာနဲ့တိုင်နဲ့လုံးဝချုပ်နေတဲ့အဖြစ်ကြွားနေတယ်ဆိုတော့တစ်ခါကလည်းဒီဆိုင်ရနာတွေကိုပြေးပေးထိုက်တဲ့ဒီဗန်လူခွင့်ရတွေကလည်းပြေးမှပဲဟိုဘယ်လိုပြေးတဲ့ချိန်မှာလဲဟိုအောင်ချန်ဒီယာချန်တာမျိုးမဖြစ်ပဲပြေးမှပဲအကုန်လုံးပြိတ္တကတွေကချုပ်နေတယ်ပြပြ
โอเคရှင်ဟိုကျမတို့အချိန်နဲ့အများကြီးမကြံတော့လို့တခြားဆွေးနွေးခြင်းနဲ့အကြောင်းအရာတွေကျမရှိသေးပေမဲ့လည်းထားလိုက်ပါမယ်အခုလောလောဟိုနောက်ဆုံးအချက်အနေနဲ့ပေါ့နော်ဒီကိုကန့်ပရိပခါကမြန်မာနိုင်ငံရဲ့ငင်းငယ်ရေးကြိုးပမ်းချက်ကိုဘယ်လိုများသွားပြီးတော့ရိုက်ခတ်မှုရှိနိုင်မလဲဆိုတာကိုပင်နိုင်ဆွေးနွေးကြတဲ့ဟိုသူတွေအားလုံးအနေနဲ့ပေါ့နော်ခတ်တူတူနဲ့ဟို10မိနစ်လောက်စီသုံးသပ်ပေးပါရှင်ဟိုဘုံမွေးဥခေါ်ကအရင်စပြီးတော့သုံးသပ်ပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကိုကန့်ပြဿနာကကိုကန့်ဒီကောင်းဆောင်တွေအချင်းချင်းကြားမှာဖြစ်ပေါ်လာပြီးတော့ကျွန်တော်တို့တပ်မတော်ကနေပြီးတော့2009ခုနှစ်တုန်းကလက်နက်နဲ့ဝင်ရောက်ဖြည့်ရှင်းတဲ့အတွက်အစပေါ်လာတဲ့ပြဿနာဖြစ်တယ်။ဒါကြောင့်အကတိကျပြဿနာတော့မဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့ကတော့ကိုကန့်အပါဝင်အားလုံးကျွန်တော်တို့အိမ်မအဖွဲ့တွေရဲ့စုဖွဲ့ထားတဲ့တပ်ပေါင်းစုရှိပါတယ်။ NCCD ဆိုတာလည်းဆွေးနွေးရေးအဖွဲ့ရှိပါတယ်။အဲ့ဒီလိုစုပေါင်းအော်နီးနဲ့ဝိုင်းဝန်းပြီးတော့အဖြေရှာမယ်ဆိုရင်ကျွန်တော်တို့တမတော်ဘက်ကလည်းဒီပွဲကိုပုံကြီးမချဲ့ပဲနဲ့ပါဗျာအရှိတိုင်းပဲသွားမယ်ဆိုရင်တော့ပြည်လဲပြားမပြည်လဲပြားအကြောင်းမရှိဘူးလို့တော့ကျွန်တော်အတူတူတင်ပြခြင်းပါခင်ဗျဟု
တ်ကဲ့ဟိုကိုမြရေရောဒီကိစ္စပေါ်မှာဘယ်လိုများသုံးသပ်ပြပါမလဲရှင်ဟယ်လိုကိုမြရေကြားရပါလားကိုမြရေဟုတ်ကဲ့ကိုမြရေကိုခေါ်လို့မရတော့လောလောဆယ်ကိုကိုဆိုင်ထောင်းအောင်လည်းအရင်သုံးသပ်ပေးထားပါ။အော်ကိုမြရေးရပါပြီ။လေးလိုင်းမော်ရောက်ပါပြီ။ကိုမြရေးကကျမရဲ့ဟိုမိကုံးကိုကြားပါလားရှင်။ဒီ
ဟုတ်က
ဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုရင်နည်းနည်းလေးသုံးသပ်ပေးပါရှင်။အချုပ်အားဖြင့်ပေါ့နော်
။ဟုတ်ကဲ့အဓိကတော့ဗျာကျွန်တော်နိုင်ငံမှာဆစ်မက်ဖြစ်ပွားနေတဲ့ဒေတန္တရတစ်ခုရဲ့ပြဿနာတစ်ခုလို့ကျွန်တော်မြင်ပါတယ်။အော်ဆစ်မက်ဖြစ်ပွားတာအားလုံးဖြည့်ရှင်းတဲ့နိုင်ငံကြီးပါ။အဲ့တော့နိုင်ငံကြီးဘက်ကအားလုံးပေါ့ဗျာဒီလက်နက်ကန်ဖွဲ့စည်းတွေကိုတက်မလို့ကိုသောပြီးပြီးတော့မှနိုင်ငံရေးတက်ဆွေးနွေးမှုတက်ကိုကျွန်တော်ခြေဥ့လက်စီချင်ပါတယ်။အော်ဒီလိုစီးရေးပြီးခါရီချုပ်ရင်းမှုကနိုင်ငံရေးတက်လာပြည်လည်းမှဖြစ်မှာပါ။အဲတော့အဲ့ဒီဘက်ကိုသောပြီးပြီးချင်ပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ရှင်။ဟိုအခုပြောသွားတဲ့အချက်ပေါ်မှာပဲဒီကိုကန့်ပြိပခါမြန်မာနိုင်ငံရဲ့ငင်းငယ်ရေးကြိုးပမ်းချက်ကိုဘယ်လိုတက်ရောက်မှုရှိနိုင်မလဲဆိုတာကိုဒီကိစ္စကိုတရားစောင့်ကြည့်နေတဲ့ကိုဆိုင်ထွန်းအောင်လည်းသုံးသပ်ပေးပါရှင်။
hello
ဟုတ်ကဲ့မရက်ပြပြောပါဦးဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်ဟိုဒီအခုဆွေးနွေးကြရဲ့အကြောင်းအရာရဲ့အချုပ်ပါပဲဒီကိုကံပရိပခကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းချက်ပေါ်မှာဘယ်လိုများအဲတက်ရောက်မှုရှိနိုင်မလဲဆိုတာကိုခက်တူတို့10မိနစ်လောက်သုံးသပ်ပေးပါရှင
်ဟုတ်ကဲ့ပါဒီကိုကံပရိပခဒီဘယ်လိုပဲပြပြောပါလို့လက်ရှိသွားနေတယ်ဒီငြိမ်းချမ်းရေးဖြစ်စမှာအနေနဲ့ဒီဖုန်းချက်ချက်ကြတော့သိရတယ်ပေါ့ဗျာနောက်တော့ဆက်နေဟိုသူတို့တခြားတော့ဟိုမှာဒီချိုးအတန်လွင့်နေတာတော့အပြင်ကပတ်သက်တယ်ဘာညာဆိုတာတော့ရှိတယ်ဒါနဲ့ကျွန်တော်မြင်တာတော့ဒီကိုကကျက်နာမြန်မာနိုင်ငံရဲ့ဒီစိတ်ပိုင်းတစ်ခုပေါ့နော်နောက်ဒီတန်ရာကျက်နာတစ်ခုဖြစ်တယ်နောက်တစ်ခုကတွက်ကြည့်နေဆိုရင်ဒါတိုင်းနာကျက်နာဖြစ်တယ်လို့ပြောရကြကျွန်တော်များကျန်တဲ့တိုင်းနာတွေကိုဖြစ်နေတဲ့ကျက်နာတွေမျိုးပါပဲဟိုရေလေးကြမ်းကြမ်းနဲ့ဖြည့်ရှင်းသွားကြတယ်သူ့ကိုလည်းဖြည့်ရှင်းဝဲတွေပိုင်းမှာပေးတတ်တယ်သူ့ကြီးသူ့တော့လည်းဝိုင်းရှင်းလာပေးကြတယ်တော့ဒါကိုယ်တော့အပြည့်လေးဆီလို့ဆက်နေရ။တခြားမိရတော့မရှိပါဘူး။ဟိုအမြင့်ပြတ်ချိန်ပုံလေးတို့ပါတော့ဒါဖြစ်လည်းမဖြစ်နိုင်ဘူးလို့ပဲကျွန်တော်ဆိုလို့လို့ချင်ပါတယ်ဗျ
။ဟုတ်ကဲ့။ဒီဘက်မှာဟိုစာမြန်မာအစိုးရဘက်ကရောဘာအဓိကအာသူတို့အနေနဲ့ဟိုလှုံ့ဆော်တယ်လို့ထင်ပါလဲခက်တို့တို
့။ဟုတ်ကဲ့။မြန်မာအစိုးရအနေနဲ့ကတော့နှစ်ပိုင်းရှိတယ်ပေါ့လေ။ဥပမာအရင်အစိုးရလက်ထက်ကဟိုဒီအဖွဲ့ကိုဒီမှာရစမ်းတော့ဆိုရလက်ထက်မှာသူကဒီအုပ်ချုပ်ရေးအာဏာတွေရောဘာတွေရောကင်နိုင်တဲ့အချိန်မှာဒီဆုပ်ကောင်းကောင်းတစ်ဖက်ဒီဒီဟိုစမ်းနေရာချင်းဦးချိုးနိုင်ခဲ့တယ်ပေါ့လက်ရှိဒီစမ်းနေတဲ့ဟိုစမ်းတော့ဒီတိုင်းကင်တဲ့အချိန်မှာဒါလေးတော့မဖြစ်နိုင်ဘူးလားဆိုတဲ့နာမနာပြီးတော့ရှိနိုင်ပါလေဒို့တော့ညာလေအခုနောက်ဆုံးရတဲ့တဲ့နေရာဦးမှာဒီ SSD ဆွေးနွေးပွဲတွေဘာတွေပါဒီကိုကန့်ရေးကိုဖိဆင်းနေတယ်ပါမယ်ဆိုတာဒီအတန်လေးထွက်လာတာတော့ဘယ်လိုပဲပြောတာဒါပေါ်ဆောင်တယ်လို့ထင်ပါတယ်ပထမဦးမှာတမ်းတော်အနေနဲ့လဲလဲကျွန်တော်တွေ့ကြည့်တာပေါ့လေပထမသူတို့တမ်းမတွေပို့တယ်ယခုတမ်းမတွေပို့တယ်ဒီဆန်းပြောင်းပါဆိုတော့တမ်းမတွေအများကြီးပဲတို့တော့ဦးမှာကိုကန်းအဖွဲ့ဟာအခုဝင်လာသားဆိုရင်ညာပထမဒီ900လောက်ရှိတယ်ဗျာနောက်ဒီဘယ်လိုပဲပြောတာဒါလူလူထောက်ခံလို့ပဲဒီဒီကြီးက6600ဖြစ်လာတယ်ဆိုတော့ဘယ်လိုမှဒီသူတို့အရေးကတော့ကျွန်တော်ထင်ပါတယ်ချက်တင်မစင်းသားလို့မရတော့ဘူးလို့ကျွန်တော်ထင်ပါတယ်။ဟုတ
်ကဲ့ရှင်။အခု
တော့သူတို့လည်းတစ်ချိန်မို့တစ်ချိန်မှာတော့ချက်တင်ဆင်းနေတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ရှင်။အခုတိုက်ရိုက်လေလိုင်းဆွေးနွေးပွဲအတွက်ရထားတဲ့အချိန်နဲ့စပါပြီ။ပင်နိုင်ဆွေးနွေးပေးတဲ့ဘုံမူကြီးဥခွန်အုပ်ကဒီ88ခေါင်ဆောင်ကိုမြအေးလေးလာသုံးသက်ပေးတဲ့ကိုဆိုင်ထွန်းအောင်တွင်ပြီးတော့ပါဝင်ဆွေးနွေးကြတဲ့သူတွေစာနဲ့ရောတယ်လီဖုန်းနဲ့ပါဆက်သွယ်ပြီးတော့ဆွေးနွေးကြတဲ့သူတွေအားလုံးကျေးဇူးတင်ပါတယ်။ဖုန်းခေါ်လို့မရတဲ့သူတွေကိုလည်းတောင်းပန်ပါရနော်။ကိုမက်ခင်မဖြစ်ထွေးရတဲ့ချိန်တော့ဖုန်းခေါ်နေတာပါ။ဒီစီဇန်ကိုဗုဒ္ဓဖူးမနေ့ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အထူးကျေးဇူးတင်ပါတယ်။
ဆလုတ်တူမခင်ဖြူထွေးနဲ့အတူမအေးတနာကျော်စီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းကိုကြားခဲ့ရတာပါ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းတိုမီတာ30နဲ့51တိုကနေပြန်ပြီးထုတ်လွှင့်ပေးမှာပါရှင်ဒီကနေ့ညအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုကြံနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုတော့ခင်မျိုးသက်ကပြောပြပေးပါအောင်ရှင်
ပြီးခဲ့တဲ့သတင်းပတ်တုန်းက Kremlin နန်းတော်နာမှာတနက်နဲ့ပြစ်ဒဏ်တာခံရသူ Russia ဆိုတော့ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့တိုက်ခိုက်ခေါင်းဆောင် Boris Nemtsov ကို Russia ပြည်သူတွေအင်ကာနေမှာလာရောက်ကာရဝပြုနေကြပါတယ်။ Moscow မြို့လည်းက Andrei Sakharov လူခွင့်ရေးစင်တာမှာတနင်္ဂနွေလလာရောက်ကြည့်ရှုနိုင်အောင်ဖွင့်ပြထားတာပါ။သူနဲ့သူ့မိတ်ဆွေတွေအပြင် Russia ဒုတိယဝန်ကြီးချုပ်နောက် Russia နိုင်ငံဆိုင် American တာဝန်ကြီးနဲ့အရင် British ဝန်ကြီးချုပ်ဟောင်းတို့လည်းဇာပနအခမ်းအနားကိုတက်ရောက်လာခဲ့ကြပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူဟာအမေရိကန်ကွန်ဂရက်လွှတ်တော်မှာဒီကနေ့စကားပြောဖို့ရှိပါတယ်။အီရန်ရဲ့နျူကလ িয়ার ရေးစစ်ဆင်ဆင်းရဲမှုတွေဆက်လုပ်နေတဲ့ပေါ်ကန့်ကွက်တယ်ဆိုတာကိုသူ့မိန်ကွန်းထဲမှာထပ်ပြီးဖိအားပေးဖို့ရှိနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရီဖ်တို့ကအင်ကာနီမှာလည်းဒုတိယအကြိမ်တွေ့ဆုံပြီးအီရန်ရဲ့နျူကလ িয়ার အရေးကိုဆွေးနွေးနေကြတာပါ။ဂျူနာရဲ IS Islamic State ကြော်ရီလက်ထက်ကျောက်ခဲ့တဲ့အီရန်နိုင်ငံတီဂရက်မြို့ကိုပြန်ရနိုင်မှုအတွက်ဒီမြို့နားမှာအီရတ်တပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေပေါင်းပြီး IS စစ်သွေးကြွတွေကိုထိုးစစ်ဆင်နေတာဒီကနေ့ဆို3ရက်ရှိနေပါပြီ။ဒီထိုးစစ်ဆင်မှုကအီရတ်ရဲ့အကြီးအမားဆုံးစစ်ဆင်ရေးတစ်ခုဖြစ်ပါတယ်
။တရင်ချင်းချုပ်ကိုတော်ခင်မျိုးတက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်းမှုကမှတ်ခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ3240 48 50နဲ့လိုင်းလာမီတာ190ရောကနေဖန်ယူနာဆင်နိုင်ကြပါရရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.